ဒီနေ့သာသနာတော်နေ့1556ခု900တကီ1385ခုနေ့စံနေ့ရက်နေ့ညကြအခါကာလမှာရန်ကုန်တိုင်းဒေသကြီးမယံကုန်းမြို့နယ်အပတ်နေ့ရက်ကွယ်ဥအောင်ပွဲနားမှာနေထိုင်ကြတဲ့ဒကာကြီးဦးမြင့်ဆွေဦးဒကာမကြီးတော်တီရာစုတတိမအင်ချင်းရမုံမနှင်းစီရမုံညာနန်းကျင်ကြောက်တည်တည်ဒီသားစုတို့မှဥစီကျင်ပါတဲ့ဓမ္မဒါနဓမ္မပူဇော်တရားဝိတ္တရမှာဒီနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တရားကြီးဥဒန်းလိုင်းဓမ္မကြီးတော်ခင်အေးဆွေကံတော်ကြီးအထေဆိုင်မိသားစုနောက်ပြီးတော့တရားကြီးဥအေးကျန်ဓမ္မကြီးတော်စောဇေယျနှင့်ပရောဖက်ရှင်နေကွန်ပျူတာမိသားစုနောက်ပြီးတော့တရားကြီးဥခင်မြတ်ဓမ္မကြီးတော်စံမြင့်အမိန်းဖြစ်ကြတဲ့မဏီလာမတ်တီရာမတ်ဆန္ဒမိသားစုနောက်ပြီးတော့တရားကြီးဥပ္ပချုပ်ဓမ္မကြီးတော်ပြုံးမိသားစုနောက်ပြီးတော့ဒေါ်အေးအေးခင်လမ်းအထူးဖွဲ့16တဝင်းဒီမိသားစုရဲ့ဓမ္မဒါနကောင်းမှုကိုကြောင်းပြုပြီးတော့ဒီနေ့ညပေးတပေါင်းတရားကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူခြင်းမျိုးကိုဝင်ရကြနေ။ဘုရင်တို့လည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဒီကဒီနေ့ညဒကာရမပေါင်းတရားကောင်းတို့ကိုအရှင်တို့ဘာတရားဟောမှလဲဆိုလို့ရှိရင်မနေ့ကပြောထားတဲ့အတိုင်းဒီလနဲ့ပတ်သက်ပြီးတော့ဒီနေ့ညတိလရှိခြင်းရဲ့အကျိုးကျေးဇူးတိလပြည့်စည်ခြင်းကြောင့်ဖြစ်ပေါ်တဲ့အပြစ်များနောက်ပြီးတော့တိလပြည့်စုံအောင်ဘယ်လိုကြိုးစားရမလဲဆိုတဲ့အချက်တိလနဲ့ပတ်သက်ပြီးတော့ဒီနေ့ညပြောပါမယ်မနေ့တုန်းကဒါနနဲ့ပတ်သက်ပြီးတော့ပြောခဲ့တယ်ဒါနတရားအဲ့တော့ဒီနေ့ဦးဇင်းတို့တိလနဲ့ပတ်သက်ပြီးတော့ပြောမယ်နေ့ပေါ့တိလတရားတိလနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဒီနေ့ညရန်များဖြင့်နှစ်ချက်ပေါ့ဒီလိုက်ရှိခြင်းမရှိခြင်းရဲ့အကျိုးအပြစ်များကိုကေသနာတော်တည်တည်မှမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့အချက်လက်တွေကိုအရှင်တို့တတ်နိုင်နေတဲ့ဒီအချိန်တို့လေးအတွင်းမှာစုံအောင်ပြောခြင်းနဲ့နောက်ပြီးတော့ဧရတံအရေးကြီးတဲ့ဒီတိလံတရားပြည့်စုံအောင်ဘယ်ပုံပင်ဤကြိုးစားကြမလဲဆိုတဲ့အကြောင်းကိုအရှင်တို့ပြောမှာပါဒါကြောင့်ဒီနေ့ညတိလနဲ့ပတ်သက်ပြီးတော့ပေးသပေါင်းတော်ကောင်းတို့ဓာယုစဉ်းညွှန်ကြရအောင်ဒီတရားတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့တရားရှင်ကိုရောင်မြတ်ရဲ့အင်မတန်ဤတန်ကြည်လင်တော်မူတဲ့မဟာကရုဏာကိုဒီစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီလိုသောပညာကိုသောမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတ်တေမြန်တို့ရှိခိုးပူတော်ကြအောင်သူအလုံးစုံဥရှိမှုပြီးတော့အာရုံပြုကြရအောင်ကရုဏာတိတလားဟောရပညာပိသောတာဝိဟတမောဟတမံသာနရမရလောကသရောနိတုပတံဂတိဝိမုတ်တံကရုဏာတိတလဟရယမဟာကရုဏာတို့ဖြင့်ဤများသောစိနလုံးလေးရှိတော်မူအားဟိထတော်ဒိညာပိသောတာဝိဟတမောဟတမအရဟတမေဒီဟုသောယဟောလင်းချေဝိဇာတိဟုသောမိုက်မောင်းကိုပြောခေါ်တော်မူဤထတော်သာနရမရလောကကရုံလူလန်းမြမတတဝနာတတို့ဤကြောက်တိတံတို့ပလေကလေးပြုရာသစူရီရောဆရာသခင်လည်းဖြစ်တော်မူပါသေးတော်ဂတိဝိမုတ်တံဒေဝမနုဿာတိရာနေဒေယတတေသံလာယာရှိငါတံတော်ဂတိရူပါတိသူတစဉ်ကျင့်လို့တော်မူပြီးထတော်ဒေဝတံသတ္တဝါတို့ဟာအကျိုးများသောဟုတ်မှန်သော၎င်းကိုငိုရာမျက်စုတော်မူပါသေးတော်ဘုရားပိစာလေးရဲ့တရားမြတ်ကိုလက်ပေါ်တင်တာဗရမများကဲ့သို့ရှင်သာရှင်နဲ့တည်မြင်ဒေတာဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဝပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုသိက္ခာပရမတ်မှာမူ ယောနံတရားဖြစ်ကြပါသောဘုရားတိတော်တို့သည်ဘုနေဝနာမှာကာယဝေရှိမတော်ခြေရသုံးဤဒွါရပနာမဖြင့်ဒုက္ခယုတ်ဟုလက်သို့မောဟာရှိခိုးပုညပါ၏မြတ်စွာဘုရားတိလနဲ့ပတ်သက်ပြီးတော့နာယီကျင့်ကြောရမယ်ဒီကနေ့တိလတရားတော်တဲ့ပတ်သက်ပြီးတော့နာယီကျင့်ကြောရအောင်တိလနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြောမယ်ဆိုတော့ဘယ်ကစတင်ပြီးတော့ပြောတင်လဲဆိုလို့ရှိရရှင်ပြန်တော်ဘုရားကြီးဒေတာတော်မူခဲ့တဲ့ကာထာလေးတစ်ပုဒ်ရှိတယ်မဟောတေဥတ္တရန္တနာတဗေယသူပါဟိနောသာကောလာနတရိနာယသဗ္ဗရာဝပုတ္တကေမဟာရိမဟာတမုဒယတိကိုဥတ္တရန္တကုမြောက်လိုကြသောပုဂ္ဂိုလ်တို့သည်နာနာဝေယတုတုသောဘေရုမသုဘာယိနောကောင်းစွာကြောက်ကြကုန်သည်ဖြစ်၏သာကောလာနမိမိတို့ရှိလာတဲ့လေဖောင်းကိုအဘိန္နာယမပြိုမကွဲသေးခြင်းကသဗ္ဗရာဝခါခတိန်တရင်ဥဒုကရေလုံးလပြုကုန်ရ၏။ပင်လေသမုဒ္ဒရာကိုကူးကြမဲ့ပုဂ္ဂိုလ်ဟာတဲ့အထူးထူးသောပေးတွေကိုကြောက်တယ်ဆိုလို့ရှိရဲ့။မိမိတို့သီလာတဲ့နေဖောင်ကိုမပြိုမကွဲမပြတ်မရှိအောင်အမြဲတမ်းစောင့်ရှောက်ကာကွယ်ရမယ်တဲ့။ဒီမတန်ကောင်းတဲ့ဥပမာကိုအခြေတည်ထားတာ။ဒီတည်းဒီတော့ခရီးသွားတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့အသက်ဟာဘယ်မှာတည်နေရလဲလို့မေးရင်သူရှိထားတဲ့နေပေါ်သင်္ဘောပေါ်မှာတည်နေတာရှင်လေတမုဒ္ဒရာဆိုတာကလည်းအင်္ဂဒအန္တရာယ်များတယ်ပြည့်စည်မှုအမျိုးမျိုးအန္တရာယ်မှုအမျိုးမျိုးနဲ့တုံ့တွေ့နိုင်တာပဲအဲ့ဒါလို့ပဂတိတမုဒ္ဒရာကြီးကိုဖြတ်တန်းရတဲ့ပုဂ္ဂိုလ်တွေဟာအန္တရာယ်မျိုးမျိုးကိုကြောက်တယ်ဆိုလို့ရှိရင်မိမိတို့ကြီးလာတဲ့နေထောင်ကိုမပြုံမကွဲမပြတ်မကြီးမချွတ်မရင်ဖြစ်ရအောင်သဗ္ဗရာဝအမြဲတမ်းတန်နေတဲ့ဥဒုကရေလုံးလာစိုက်ထုတ်ပြီးတော့ကျူသားကြရနေတဲ့ဒါကဥပမာကိုပြောတာအဲ့ဒါဒီကာတာလေးကိုပဲအနည်းလေးပဲတစ်မျိုးဖြစ်သွားအောင်ဆရာကြီးကရေးသားနိုင်တယ်နော်မဟာရတိမဟာသမုဒ္ဒရာကြီးနဲ့တို့တဲ့ဒီတန်တရားကိုဩတရတာကုမြောက်တို့ရာသောပုဂ္ဂိုလ်တို့သည်နာနာဝေယအထူးထူးသောအဘေဒီဝါဒီဟုသောပေရုမံသူပါရင်သောကောင်းစွာကြောက်ကြကုန်၏ရှိသောသောကုံလာနာမိမိတို့စီလာတဲ့နေဖောင်းနဲ့တူတဲ့တိလကိုအဘိနာယမကျိုးမပေါက်မပြောက်မကြားစေပြန်လို့မှာသဗ္ဗရာဝါခါခသိန်းနာလေဥဒုကရေလုံးလပြုကုန်ရ၏တန်တရာကြီးဆိုတာပဂတိသမုဒ္ဒရာကြီးနဲ့တူတယ်ချက်တန်းဖို့လွန်မြောက်ဖို့အင်္ဂဏခဲခြင်းနဲ့ပေါ့အဲ့ဒီဘဝတန်တရာကြီးဟိုတော့ဒီသမုဒ္ဒရာထဲမှာကျင်းလင်းကျက်စားနေကြတဲ့တရားဓမ္မတို့ကိုကြီးတို့တို့ဆင်းလဲဒီဘဝတန်တရာကြီးဟိုတော့သမုဒ္ဒရာကြီးထဲမှာအမျိုးမျိုးသောအန္တရာယ်တွေရှိတယ်တဲ့အဲ့ဒီအန္တရာယ်ကတော့အဓိကအဖြစ်ငရေတိဋ္ဌံတိဋ္ဌအတုရကေဆိုတဲ့အပေလေးပုံကိုဤညွှန်းတာပါအဲ့ဒီအပေဒီပါဒီဟူသောတကယ်ဒီအဖြစ်အန္တရာယ်ဖြစ်တယ်ကိုကြောက်တယ်ဆိုလို့ရှိရင်မိမိတို့စည်းလာတဲ့နေဖောင်ကြီးနဲ့တူတဲ့တိလဆိုတဲ့နေဖောင်ကိုယ်တိုင်မပြတ်မကွဲမပြတ်မစည်းအောင်အမြဲတမ်းအဲ့ဒါကြိုးစားအထုတ်ကြရမယ်တန်တရာကြီးကသမုဒ္ဒရာကြီးနဲ့တူတယ်နေဖောင်ကတော့တိလနဲ့တူတယ်တရားမတော်ဦးဇင်းတို့တွေကတော့တဏှာလေးဟုသောသဘောတရားကိုလွန်မြောက်အောင်ကုခတ်နေကြတဲ့တတ္တဝါတွေပေါ့။ညီမျိုးသောပေးတွေဆိုတာကတော့အပေလေးပါ။ဒါကြောင့်သရုပ်ပြန်ကြီးကပဂတိဒီတော်ကြီးကိုကူးကြတဲ့ပုဂ္ဂိုလ်တွေဟာသူတို့သီးလာတဲ့သေဖောင်ဟာသူတို့အတွက်အင်္ဂဒအကြီးကြီးတဲ့အတွက်ကြောင့်မပြည့်စည်အောင်ကာကွယ်စောင့်ရှောက်တယ်လို့မျိုးဘဝတဏှာလေးဟုသောတင်တဲ့သဘောတရားကိုကုသမ်းရတဲ့တရားမတော်ဦးဇင်းတို့ကျန်တယ်ပဲ။တိလတိဟူသောသေဖောင်ကိုမပြတ်မစည်းအောင်ကာကွယ်စောင့်ရှောက်ကြရမယ်။အဲ့တော့ဒီအချက်ကိုကြည့်မယ်ဆိုလို့ရှိရင်တိလဟာဒါနကဲအများကြီးအရေးကြီးတယ်ဆိုတာကိုသိနိုင်တယ်။တိလဆိုတာမနေ့တုန်းကဒီကဥစားပေးပြီးတော့ပြောခဲ့တာကရ ဒိဋ္ဌာဒုဋ္ဌဖွယ်လို့သိတဲ့လူကြားခဲ့တယ်နော်အဲ့ဒါအခုဒီမှာသီလကြတော့အဲ့ဒါလိုမဟုတ်တော့ဘူးသီလကြတော့ဘာလဲတော့ကိုယ်ကြည့်ထားတဲ့လေပေါ်နဲ့တူတယ်ဒါနကြတော့ဒိဋ္ဌာဒုဋ္ဌဖွယ်ဖြစ်တယ်အဲ့ဒါရိခာလုံးနဲ့ကြီးထားတဲ့ဒီပေါ်နဲ့ဘယ်ဟာကပိုရင်းကြီးရင်းကြီးမလဲဆိုတာမတင်ကြဘူးလားသင်္ကြန်အဲ့ဒါကြောင့်ဒီလားနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဂယုဆိုင်ပြီးတော့အလေးနဲ့ထားပြီးတော့နားယူကြရမယ်နော်အဲ့ဒါဝိဉ္ဇဉ်တို့ဒီကနေ့ဘဝမှာအင်္ဂတန်ရေးကြီးတဲ့ဒီကိုခြင်းတရားဆိုတဲ့ဒီလားနဲ့ပတ်သက်ပြီးတော့အကျဉ်းရအောင်အပိုင်းနှစ်ပိုင်းပိုင်းပြီးတော့ပြောကြည့်လေအဲ့ဒါတော့ဘာလဲဆိုတော့ဒီလားနဲ့ပြည့်စုံခြင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးကျေးဇူးများသီလပြည့်ကြီးခြင်းကြောင့်တွေ့ကြုံရရမယ်အကျိုးမဲ့ခြင်းများပေါ့သီလရှိခြင်းမရှိခြင်းရဲ့အကျိုးအပြစ်ကိုပထမအပိုင်းအနေနဲ့ပြောပါမယ်နော်ပြီးတော့ဦးဇင်းတို့ဒုတိယပိုင်းအနေနဲ့ဒီအင်္ဂတန်ကောင်းမြတ်တဲ့အရေးကြီးတဲ့သီလတရားတွေပြည့်စုံအောင်ဘယ်လိုညှိနှိုင်းကြမလဲသီလပြည့်စုံအောင်ဘယ်လိုလုပ်မလဲသီလပြည့်စုံခြင်းရဲ့အကြောင်းကဘာလဲပေါ့သီလပြည့်ကြီးခြင်းရဲ့အကြောင်းကဘာလဲပေါ့အဲ့ဒါဒိဋ္ဌကောင်ပြောကောင်တို့ဒီလနဲ့ပတ်သက်ပြီးတော့တကယ်ကိုအလေးနဲ့ထားပြီးတော့ဦးဇင်းတို့ဒါယူကြည့်မျိုးကြသေးတယ်လေဟုတ်လားအဲ့ဒါဘယ်ကနေစတင်ပြီးတော့ဒီလရဲ့အကျိုးဖြစ်တွေကိုပြောပြနေတော့ဆိုလို့ရှိရဲ့ပြီးတော့အင်္ဂုတ္တပါဠိတော်ပိဿကနိပါတ်မှာဒီလသုတ်တံဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့သုတ်တံ၃ခုလောက်ရှိတယ်အဲ့ဒီတည်းကဒီလသုတ်တံတစ်ခုထဲမှာမြတ်စွာဘုရားဒီလပြည့်စည်ခြင်းကြောင့်ဖြစ်ပေါ်လာနိုင်တဲ့အပြည့်များသီလနဲ့ပြည့်စုံခြင်းကြောင့်ရရှိနိုင်သောအကျိုးကျေးဇူးများကို၅ပါးစီဟောထားတယ်။ဒီနေရာမှာသီလဆိုတာလူတို့အမြဲတမ်းကျင့်သုံးကြရမယ်။မိစ္ဆာဓမ္မကရုဓမ္မသီလလို့ခေါ်ရတဲ့၅ပါးသီလကိုညီညွတ်တာဆိုတာတော့ပိဿတို့သိသီလပါဟုတ်လား။ဒီ၅ပါးသီလဒီသာနေရင်ဘဝမှာအခြေကအကြဆုံးသောကိုခြင်းသီလပဲ။ဒါကြောင့်သီလလို့ပြောလိုက်တိုင်းခုဒီတုတ်တန်ဒီတရားဟောနေတဲ့အချိန်မှာပေါ့လေ၅ပါးသီလကိုညီညွတ်နေဆိုတာကိုတော့နားလည်ရပါနော်ဆက်ဒီမှာသီလနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကသီလပြည့်စည်ခြင်းကြောင့်ဖြစ်ပေါ်လာတဲ့အပြစ်များအကျိုးကျေးဇူးနဲ့အပြစ်တွေကတော့သူကဆန့်ကျင်တဲ့အနေအထားဆိုတော့အကျိုးကျေးဇူးကိုပြောလိုက်ရင်အပြစ်ကိုလည်းနားလည်ပြီးသားဖြစ်သွားတယ်အပြစ်ကိုပြောလိုက်ရင်လည်းအကျိုးကျေးဇူးကိုနားလည်ပြီးသားဖြစ်သွားတယ်အပေးတက်လို့လည်းငြင်းကြည့်ပါလေသူကဆန့်ကျင်ဘက်ကိုပြဟုတ်ရဲ့နော်သီလပြည့်စုံခြင်းကြောင့်ဖြစ်ပေါ်နိုင်တဲ့အကျိုးကျေးဇူးကိုပြောလိုက်ရင်သီလပြည့်စုံခြင်းကြောင့်ဖြစ်ပေါ်နိုင်တဲ့အဖြစ်တွေကိုလည်းတစ်ခါတည်းနားလည်ပြီးသားဖြစ်သွားတယ်နှစ်ခုနှစ်ခုသိပြီးတော့ပြောရမှာမလို့ဟုတ်ရဲ့နော်အဲ့တော့ဘယ်ကနေပြီးတော့မြတ်စွာဘုရားဟောတာလဲစဟောတာလဲဆိုတော့သီလပြည့်စုံတယ်ဆိုလို့ရှိရင်နံပါတ်၁ဘာဟတိန်ဘောဂဇာနိနိကိသတိတဲ့မိမိရဲ့ရင်းပြီးလို့တော့အကြောင်းကြောင့်အင်မတန်ကြီးကျယ်တဲ့စည်းစိမ်ဥစ္စာတွေကရုပ်ကြီးပြည့်စည်သွားနိုင်တယ်တဲ့။သီလပြည့်စည်လို့ရှိရင်စည်းစိမ်ဥစ္စာတွေရုပ်တရေပြည့်စည်သွားနိုင်တယ်။ဘဝပြည့်သွားနိုင်တယ်။စည်းစိမ်တွေသုံးရှုံးသွားနိုင်တယ်။ဒါပေမဲ့တော့ဘယ်လိုဟောလို့ဒီငါးပါးသောသီလတွေမှာစဉ်းစားကြည့်ပါ။ဒီရတဲ့သက်တယ်ဆိုတဲ့ကိစ္စမှာလူကိုတတ်မိရေဆိုလို့ရှိရင်ပြဿနာကြီးတယ်မတတ်နိုင်ဘူးလား။တတ်နိုင်တယ်။သူများဥစ္စာကိုမိပြီဆိုရင်တော့ဒါကလည်းအမှုအကြီးပေးလိုက်ပြီးတော့ယတနာတည်နိုင်တာပဲအိမ်တော်ကြီးဖောက်ပြန်ပြီဆိုလို့ရှိရင်တော့အဲ့ဒါကအမျိုးမျိုးတော့မဆုံးနိုင်တဲ့ဆင်းရဲဒုက္ခတွေကြုံရမှာပဲဟုတ်ရဲ့လားဒီဒိညာလေလားပြောတာကတော့တိတိမောမောပြောတယ်ဆိုရင်တော့တိတ်ကိစ္စမရှိသေးဘူးပေါ့အကြီးကျယ်ဒိညာပြီဆိုရင်လည်းသူလည်းပဲဒုက္ခအကြီးကျယ်ရောက်နိုင်တာပဲအထူးသဖြင့်တော့အရက်ဒေတာတောက်စားပြီဆိုရင်တော့စီဝါရေးကတလဟောကြတော့နိုင်တာပဲဟုတ်ရဲ့လားဒါကြောင့်ရသော်ဘုရားကနံပါတ်၁သီလပြည့်စုံပြီဆိုရင်ဒီတဲ့ဥစ္စာပြည့်စုံသွားမယ်။နောက်နံပါတ်၂သံဘဂုကိဋ္ဌိတ္တောအဘုကိသတိတဲ့။မကောင်းတဲ့တဲ့ငယ်တွေထွက်မယ်တဲ့။သီလပြည့်စုံလို့ရှိရင်အကျိုးတရားကိုလည်းတခါတည်းမြင်တတ်တတ်ပြီနော်တကယ်ကြီးမှန်ကြီးလား။သီလပြည့်စုံရင်စည်းစိမ်တွေပြည့်စုံမယ်ဆိုတော့သီလပြည့်စုံရင်စည်းစိမ်တွေပြည့်စုံမယ်လို့အောင်းနာပါလေတခါတည်းဟောပြတာမြတ်စွာဘုရားကဦးဇင်းတို့ကဟုတ်အသေးစိတ်ဒီစိတ်မပြောတော့ဘူးစုံအောင်ပဲအဓိကရည်ရည်ထားပြီးတော့ပြောခြင်းလားဟုတ်ရဲ့လားဒါကြောင့်ဒီလမ်းပြည့်ရဲ့နံပါတ်၄ရှိတဲ့ဥစ္စာပြည့်စုံတော့မယ်နံပါတ်၄နံမဲစုထွက်မယ်เนาะအနံ့လို့ထွက်မယ်ပေါ့အပုပ်နဲ့ထွက်မယ် မြတ်စွာဘုရားလက်ထက်ကအရှင်အနန္ဒာကမြတ်စွာဘုရားကိုမေးတာတခုရှိတယ်ဒီပရတိပန်းနေရဲ့ယနာဟာလေအောက်ကိုပဲမှွေးပြန့်နေတယ်ပေါ့လေညာကိုပြန်ပြီးတော့မှွေးနေတဲ့ယနာဆိုတာရှိကောင်းမလားလို့အဲ့တော့မြတ်စွာဘုရားကရှိနိုင်တယ်တဲ့အဲ့ဒါပါလဲဆိုတော့သူတော်ဘုရားရဲ့ယနာလို့ဆိုရတဲ့အဓိကအဖြစ်သီလယနာပေါ့သီလယနာဟာလေညာကြီးမှွေးနိုင်တဲ့အစွမ်းတတိရှိတယ်ကျကြီးရင်မကောင်းတဲ့အနံ့ထွက်တယ်လို့ကြည့်လို့ရင်လည်းကောင်းတဲ့အနံ့ထွက်တာပဲ။မှုရတဲ့အနံ့ထွက်တာပဲ။ဟုတ်ရဲ့လား။အဲဒါပြိတ္တကပြတော်ကတို့သီလကျကြီးပြီဆိုလို့ရှိရင်မကောင်းတဲ့တဲ့အနေနဲ့ကြောက်ကြအောင်။နောက်တတိယဘာချက်ပြောလို့ဆိုတော့မင်းကုဘုတော်တဲ့ပြိတ္တကြတဲ့ရောက်ပြီဆိုရင်သီလကျကြီးတဲ့ပုဂ္ဂိုလ်ကအိဒံညှိုးနေတယ်မျက်နှာမပါမရာရှိရတယ်။ကိုယ်မဟုတ်တာလောက်တာတော့သူများသိကုန်ပြီဆိုတဲ့အချက်ကိုကိုသိရပြီဆိုတဲ့ကစပြီးတော့အဲ့ဒါညှိုးတော့တာပဲကိုမဟုတ်တာလောက်တာကိုသူများမသိသေးဘူးဆိုတဲ့အချိန်မှာနည်းနည်းတုံသေးတယ်ကိုရဲ့မဟုတ်ချက်ကိုရဲ့ချုပ်ရင်းချက်တုံးကျင်ကသိသွားပြီဆိုတဲ့အချိန်မျိုးမှာတကယ့်ဆိုရင်မျက်နာကိုမကြရတော့ဘူးနော်ဒီလက်ကောင်တော်တို့သိတယ်မို့လားအေးဒါကြောင့်သီလပြည့်စုံလို့ကျန်တဲ့တုံးအင်မတန်မျက်နာနေရတဲ့ပေးတတ်ကြပါအပြစ်တွေကတိုးတူတူဆက်ဆက်နေတာနော်မကောင်းတဲ့တဲ့ထွက်မင်းသိတဲ့ကြမှာမျက်နှာနေရတယ်နောက်ပြီးတော့တံပုံလောကလံကရောတိဒီကနီးမှာတူတူဝေဝေစင်စင်ရဲ့တရားတည်းတဲ့ဒါကဘာကြောင့်လဲဆိုတော့ကိုမဟုတ်တာလုပ်ထားတာကိုကိုသိတာနော်ဒါကတူရနီးမှာကိုရဲ့လုပ်ထားတဲ့မဟုတ်ချက်တွေကကြံပြီးတော့ကြည့်ရတယ်လို့မျိုးကြီးဖြစ်ပြီးတော့စိတ်နှလုံးတစ်ပါးဝရဖြစ်ပြီးတော့အဲ့ဒါညှင်းညွန်းနေနေပူပူပဲနဲ့တရားတတ်တယ်။နောက်ပေးတော့ကောင်းတော်ကောင်းတို့စဉ်းစားကြရမကောင်းဘူးလား။စဉ်းစားကြရကောင်းတယ်။နော်။အဲ့ဒါနံပါတ်5ကျတော့ဘာပြောထားတော့ဆိုတော့တိတိဝီဝီတရားတဲ့အဲ့ဒီပုဂ္ဂိုလ်ကြီးဘယ်လိုနည်းနဲ့မှကောင်းတဲ့ဘဝကိုမကြောက်နိုင်ဘူးမရနိုင်ဘူးတဲ့။ဒါကြောင့်ရုပ်ညက်နဲ့ဒုက္ခတေဝိနိပါဒဏိရိယဥပပိစ္စတိတဲ့အင်္ဂလဆင်းရဲတဲ့အပေလေးပါးကိုရောက်သွားတဲ့တည်းဒီလပြည့်ကြီးခြင်းကြောင့်ဖြစ်ပေါ်နိုင်တဲ့အပြစ်ငါးပါးခွေရတာကအမှန်ပါ။အေးဒါကြောင့်မြတ်စွာဘုရားလည်းကဒီတိလကိုဘလောက်အရေးထားတယ်လဲဆိုတာလေးတစ်ခု။တိလရဲ့အပြစ်တွေကဒါဒီလပြည့်ကြီးခြင်းရဲ့အပြစ်ကိုဦးဇင်းတို့ပြောလိုက်ခြင်းအပြင်ဒီလပြည့်စုံခြင်းကြောင့်ဆက်ကျင်တဲ့ရနိုင်တဲ့အကျိုးတွေကိုလည်းပဲဒါသီလသာဖြစ်ရမှာနော်။တိလာကြည့်တော့ရည်ရှိတယ်ဆိုတာပြည်ဆုံးပဲပရင်ကောင်းထွက်ပေးပေးတတ်ကြမှာရေဝုံးပဲဟုတ်ရလားပြီးတော့ပါလေကြီးကြီးလေးလေးဆင်းရဲတာကဘဝနေကုန်ဆိုရတယ်ပြီးပြီးတဲ့နောက်မှာကောင်းတဲ့ဘဝကိုရနိုင်တယ်ရောက်လိမ့်တယ်ဟုတ်ရလားအဲ့တော့ဒီတိလာအရေးကြီးတဲ့အတွက်ကြောင့်မြတ်စွာဘုရားလက်ထက်ကဟိုအင်မတန်အရေးပါတဲ့ဟိုဇကာပြောဝဲတစ်ခုပေါ့တော်တော်ကြိုက်တဲ့ဦးဇင်းကအဲ့ဒီအချက်ကလေးကိုဘုနာဒါနာဆိုတဲ့ဘုနာကြီးတယောက်ရှိတယ်။ဟိုပညာတတ်ကြီးရင်ရှင်ပေါ့တပည့်တွေလည်းအများကြီးရှိတယ်။အဲ့ဒါမြတ်စွာဘုရားကြီးကိုခါရမသူရောက်လာတော့မြတ်စွာဘုရားကသူ့ကိုမေးတယ်။ဘုနာကြီးတဲ့သင်တို့ဇေမနဆိုတဲ့ပုဂ္ဂိုလ်တွေကဇေမနဆိုတာလူမြတ်ပေါ့ဗျာဟုတ်လား။ဇေမနလို့ပြောနိုင်တယ်ကအကြောင်းဘယ်နှချက်ရှိလဲတဲ့။အင်္ဂါဘယ်တပားနဲ့ရှိဆုံးမှဇေမနလူကောင်းသူကောင်းတယောက်လို့ပြောနိုင်တယ်လေပေါ့။ဇေမနပြလူငယ်တွေနားလည်အောင်ပြောရတယ်။အဲ့တော့ပြောလို့ဆိုတော့အင်္ဂါ၅ပါးနဲ့ပြည်စုံရပေတဲ့နံပါတ်၁မျိုးရိုးကောင်းရပေဟုတ်သူပြောတာကနော်နောက်နံပါတ်၂ပညာတက်ရပေနံပါတ်၃ကျုပ်ရှင်းအင်္ဂါပြည့်လို့ရပေနံပါတ်၄ကုသင်းတရားကောင်းရပေနံပါတ်၅ပညာဉာဏ်ကြီးရပေအင်္ဂါဘယ်နှချက်ပြောလို့၅ချက်ပြောတာအဲ့ဒီမှာမြတ်စွာဘုရားကပုံနာကြီးကိုဗာချက်မေးလို့ဆိုတော့တကယ်လို့သင်ပြောတဲ့အတိုင်းအင်္ဂါ၅ပါးလုံးမကြည့်ပဲနဲ့နော်အင်္ဂါ၅ပါးလုံးမကြည့်ပဲနဲ့ရှေ့အင်္ဂါတွေချွတ်ရင်းနေတယ်မျိုးရိုးမကောင်းဘူးချွတ်ရင်မျိုးရိုးမတတ်ဘူးချွတ်ရင်လူကောင်းတယောက်လိုပြောနိုင်မလားတဲ့ဇေမနပုံနာတယောက်လိုပြောနိုင်မလားပြောနိုင်ပါသေးတယ်တဲ့နောက်အင်္ဂါ၄ပါးနဲ့ပြည့်စုံအဲ့လိုတွေဆက်ပြီးတော့နေတယ်ပညာမတတ်လို့ဘောလူကောင်းတယောက်လိုဆက်ပြီးတော့ပြောလို့ရအောင်မလားတဲ့ဟာဒါလေးရသေးတယ်တဲ့သိလားနောက်ပြီးတော့ဒုစင်းကမသိနေဘူးဆိုရင်ဘုံသုံးပါးနှုတ်လိုက်ပြီနော်မျိုးရုပ်ကောင်းခြင်းပညာတတ်ခြင်းဒုစင်းကသိနေခြင်းအဲ့ဒါမပါဘူးဆိုရင်ဘုံနောက်နှစ်ပါးရင်းနဲ့သီလနဲ့ပညာရှိခြင်းပြုသောအကြောင်းကြောင့်စ လူကောင်းတယောက်၊သူငယ်တယောက်တို့ကျွနိုင်နေသလား။ကျွနိုင်နေတယ်ဗျ။ဟာအဲ့လိုလိုပြောလိုက်ရောသူ့နောက်ကပါတဲ့ပုံနာတွေကဆက်ကန့်ကွက်ကြလား။ပုံနာကြီးအဲ့လိုမပြောပါနဲ့သင်ဟာဗုဒ္ဓဘာသာရဲ့အယူဝါဒတော့ကိုလိုက်သွားပြီပေါ့။နော်မျိုးရိုးကိုသူတို့ကအင်မတန်အဓိကထားတာ။ခေတ်ကျင်ကြတတ်တာကိုအင်မတန်အဓိကထားတာ။လူချင်းရင်ကတည့်နေတာကိုသူတို့ကလည်းအဓိကထားတဲ့သဘောမှရှိတယ်။အဲ့လိုမျိုးတော့မြတ်စွာဘုရားကပုံနာတွေကိုကံသုံးတဲ့သုံးတဲ့ဒါနပုံနာကြီးကစကားပြောတတ်တယ်၊သူရည်လေတယ်ဆိုရင်သူပြောပါစီသူမပြောတော့ဘူးဆိုရင်တည်းမင်းတို့တွေကဘယ်လိုပြောမလဲဟာအဲ့လိုပြောတော့မှငြိမ်သွားတာအဲ့ဒီတော့သုဏဒါနကုဏ္ဏကြီးကလက်တွေ့ပြောတယ်ငါရဲ့တူအင်္ဂကဆိုတဲ့လူတိုင်းရှိတယ်တဲ့သူဟာရုပ်ချင်းလည်းတင့်တယ်နော်ညူညူလည်းကောင်းတယ်ဝိသသုံးပုံကိုလည်းသူသက်ကျမ်းတယ်သီလလည်းရှိတယ်ပညာလည်းရှိတယ်ဒါကြောင့်သူ့ကိုလူမျက်တယောက်လို့ပြောထားတယ်အဲ့ဒီအချိန်မှာတကယ်လို့သာငါရဲ့တူဟာပစ္စည်းတစ်ခုကိုခိုးလိုက်တယ်ဆိုလို့ရှိရင်တန်တို့ကိုလူမြတ်လို့မင်းတို့ပြောနိုင်မလားတဲ့ဟောတီလဆိုတဲ့အကြောင်းချွတ်တဲ့သွားရင်ကျန်တဲ့ဟာတွေဘာတွေလဲကြည့်ကြည့်လူတော်တို့အကြောင်းနိုင်တော့ဘူးလက်တွေ့ပြောလိုက်တာနော်တကယ်ကြီးမိုင်များဒါကြောင့်လောကကြီးမှာတကယ်တန်ဖိုးထားရတာဟာဘာလဲဆိုရင်ကိုချင်းတရားနဲ့အတိညာပညာပဲအဲ့ဒီမှာရသော်ဘုရားကဆက်ပြီးတော့မေးတာကိုတိလရဲ့ပညာရဲ့အဲ့ဒီနှစ်ခုတစ်ခုခုရော့ရင်ဟောသိနိုင်သေးသလားတဲ့လူငယ်တယောက်လို့ပြောနိုင်သေးသလားတဲ့အဲ့တော့ဘုရားကြီးကအရှင်ကိုယ်တော်ဘာအဲ့ဒါကတော့ချော့လို့မရတော့ဘူးတဲ့ဘာဖြစ်လို့လဲဆိုတော့တိလဖြင့်ပညာကိုရှင်းပြောရတယ်ပညာဖြင့်တိလကိုရှင်းပြောရတယ်လက်တစ်ဖက်ဖြင့်လက်တစ်ဖက်ကိုရှင်းပြကြလို့ခြေတစ်ဖက်ဖြင့်ခြေတစ်ဖက်ကိုရှင်းပြကြလို့တဲ့ဥပမာလေးနဲ့တောင်ပြောလိုက်သေးတယ်အဲ့တော့လောကကြီးမှာတကယ့်လူတော်တရားဖြစ်ဖို့အတွက်ကတော့လူကောင်းတယောက်ဖြစ်ဖို့အတွက်ကတော့မရှိမဖြစ်လိုအပ်တာကတေလန်းနဲ့ပညာကျင့်တဲ့အရေးချင်းတွေဆိုတာကတော့အမှုန်းတင်မျှပဲမရှိလေစေတနာပိတ်မရှိဘူးရှိရတော့ကောင်းတာပေါ့ဟုတ်ရဲ့လားဒါကြောင့်တကယ်တမ်းလူလောကကြီးမှာအရေးကြီးတာကဘာလဲတေလန်းရဲ့ပညာရဲ့အဲဒီတေလန်းရဲ့ပညာရဲ့တောင်ပန်းတေလန်းဆိုတဲ့သဘောကအင်္ဂတအခြေခံကျတဲ့အတွက်ကြောင့်သူသာတည်းအကြာမြင့်သုတပညာဖြင့်မြတ်တယ်လို့တိလမေဝသုတပေယောဆိုတဲ့ပါဠိပိုက်လေးတစ်ခုရှိတယ်။ဟိုမဲညာပုံညာအဆင့်ပညာကိုကြီးရတာတော့မဟုတ်ဘူး။နော်အကြာမြင့်ဘဟုသုတသဗ္ဗေကံတက်ရောက်ခြင်းဆိုတဲ့ပညာဖြစ်တော့ကိုချင်းတိလကသာတယ်။တိလမေဝသုတပေယောတဲ့ဟုတ်လား။အဲ့တော့ဦးဇင်းတို့ဒီနေရာမှာတိလရဲ့အကျဉ်းသတိမင်းမင်းလေးလူလောကနဲ့တွင်တဲ့အောင်ပြောနေတာလေးတခုရှိတယ်။အဲ့ဒါကဘာလဲဆိုတော့ဘုရားတော်ကိုယ်တိုင်ကြီးတယောက်ရှိတယ်။ပညာရှိအမတ်ကြီးပါပဲ။အဲ့ဒါဘုရင်မင်းလေးကသူ့ကိုအင်မတန်မြတ်လို့တယ်။အင်မတန်လေးချီးမြှောက်တယ်။အဲ့ဒါကိုယ်တိုင်ကြီးကစဉ်းစားတယ်ငါကပစ္စည်းဥစ္စာလည်းပေါ်တယ်ပညာလည်းတတ်တယ်အတိုင်းဝိုင်းလည်းကောင်းတယ်မျိုးရိုးလည်းတတ်တယ်တိလာလည်းရှိနေပေါ့။ဒီဘုရင်မင်းမြတ်ကငါ့ကိုဘာကြောင့်ဒီလောက်ချင်းမြတ်လို့နေတာတော့ဒီလောက်တန်ဖိုးထားနေတာတော့ဘာကြောင့်လဲဆိုတာကိုသူသိနေတယ်။ပညာတတ်လို့ပဲတံပိုးထားလိမ့်သလား။အစမ်းရရအာကုနေရလို့ပဲတံပိုးထားလိမ့်သလား။ဓမ္မမို့ငါရဲ့ကိုကျင်တရားကောင်းခြင်းကြောင့်တံပိုးထားတာလား။အဲ့ဒါကိုလက်တွေ့သိရအောင်ဆိုပြီးတော့တရားလုံးကဘာလုပ်လဲဆိုတော့ပရိသေအိမ်ကိုသွားတယ်။ဟာပရိသေကဝန်တာနေတယ်ဒီလောက်ကုန်ပြီရှိတဲ့လူကြီးသူ့အိမ်ရောက်လာတယ်သူလည်းအင်္ဂလန်ပြည်မျိုးလေးသားတဲ့ပုဂ္ဂိုလ်ကြီးကိုအဲ့ဒီလိုကမ်းပြောနေတယ်ပြန်လာပြီးကြတော့ခြေသာကလေးတစ်ခုကိုမသိအောင်ဆက်တယ်ဆိုယူသွားတယ်။အဲ့ဒါကိုပရိသေကမမြင်မြင်အောင်မြင်လိုက်တယ်။ဖတ်တဲ့သူကဒါနဲ့ဒုံဒီကိုထောက်ပြီးတော့ဘာလဲမသိဘူးပေါ့။စိတ်ထဲမှာတော့တော်တော်ကြီးကိုသူ့စိတ်ထဲမှာတတိကအောင်ဖြစ်သွားတယ်။ဒါနဲ့မပြောဘူး။အဲ့ဒါနောက်နေ့လေဘုရားတော်ကရောက်လာတယ်။ဘယ်လိုပဲစကားပါညာပြောပြီးတော့အဲ့ဒါကိုတံခိုးကြီးရာတစ်ခုကိုကယူသွားပြန်တယ်မသိအောင်အတူတူကိုမျက်နှာပြက်သွားတဲ့ပရိသေကဘယ်လိုလဲဒီလူကြီးကသောဘောကဒါသူအင်မတန်ကြီးမျိုးပြီးတော့ဈေးစားပြီးတော့မျက်နှုတ်ပြီးတော့တံပိုးထားနေတဲ့လူတယောက်နော်အဲ့ဒါတတိယမြောက်နေ့ရောက်လာပြန်တယ်အဲ့လိုပဲပြုတ်ပြီးတော့ယူလိုက်ပြန်တယ်အဲ့ဒီတော့လုံးဝသိမခံနိုင်တော့ဘူးဟာခင်ဗျားကိုကျုပ်ကပညာရှိလားသူတော်ကောင်းလားလို့ဆိုပြီးတော့တံပိုးထားနေရတာတကယ်တမ်းကတော့ခင်ဗျားကသဖိုးတယောက်ပဲတဲ့ဒီလိုကိုလူရတာကိုယ့်ဝန်နာမည်မဲ့တာနော်ဟုတ်တယ်မဟုတ်လားအဲ့ဒီဝိုင်းအော်တော့ဘေးကလူတွေလည်းအော်တဲ့မျက်နှာတွေနဲ့ဟုတ်ကောဟုတ်ရဲ့လားဟုတ်တယ်လက်တွေ့ကိုတွေ့တာအဲ့ဒါနဲ့ဘုရင်ကြီးခေါ်သွားတာဆရာတော်ကဘာမှမပြောဘူးအင်မတန်ကြီးနေတဲ့အနေထားသူအဖြစ်တစ်ခုကိုရှားနေတာကို အဲ့ဒါဘင်းဒီရောက်သွားတော့အကုန်လုံးအော်တဲ့ညနာတွေနဲ့ဝိုင်းပြီးတော့ကြည့်တယ်။အခါတိုင်းမှာတော့ပြင်လို့တဲ့တံခိုးထားတဲ့ညနာတွေနဲ့တကယ့်ကိုရိုးသေးသေးလေးလေးစားစားပေါ့။ဟုတ်ရဲ့လား။ဟောအခုကျတော့ဝိုင်းကြည့်တဲ့ညလုံးတွေကအဲ့လိုမျိုးမဟုတ်တော့ဘူး။ဘာမှတံခိုးမရှိတဲ့သခိုးတယောက်ကိုကြည့်တဲ့ညလုံးမျိုးနဲ့ကြည့်ရတာ။သူ့ကိုကြည့်လာပါတယ်၊ညလုံးလာပါတယ်၊တံခိုးထားလာပါတယ်ဆိုတော့ဘင်းကြီးကိုကသူ့ကိုသုံးနိုင်ရင်ဘလို့ဖြစ်တာလေတဲ့။သင်္ဘောကြောင့်ဒီလိုရုပ်ညက်တဲ့အလုပ်ကိုလုပ်တယ်။အဲ့ဒီကြတော့မှဘုရားလောင်းကဘုရင်မင်းတွေကသင်္တေမင်းညက်ဟာကျွန်တော်မျိုးကိုဘာကြောင့်ဒီလောက်ညက်လို့တလဲဆိုတာကိုသိကြံလို့အခုတော့အစီတစ်ခုကောင်းကောင်းရပြီတဲ့လောကကြီးမှာလူသားတွေတကယ်တန်ဖိုးထားတာညက်လို့တာဟာကုကျင့်တရားပဲဆိုတာကိုသိရတယ်။အဲ့ဒါနဲ့ဘုရားလောင်းကအင်ဗတန်ပြုစင်တိုက်ချင်းအောင်ကြိုးစားပဲဆိုပြီးတော့ကြည့်တဲ့ကြီးစဉ်ကြီးတဲ့ပတ်သက်မှုအားလုံးကိုစွန့်ပြီးတော့မိမန္တာထွက်ပြီးတော့ယတိပြုတယ်လို့ဆိုပါတယ်။ဒီနေရာမှာဒကာမတို့ဦးရှင်တို့အတွက်အမြဲထွက်တာကလောကကြီးမှာတူတူကိုကိုနားလည်းဒီဖြစ်ဖြစ်နားမလည်းဒီဖြစ်ဖြစ်တကယ်အကျဉ်းစိတ်ကမသိတဲ့စိတ်လို့ပဲပြောရပါဘူး။တကယ်တန်ဖိုးထားတာဟာဘာလဲဆိုလို့ရှိရင်ကိုကျင်တရားပဲ။ကိုကျင်တရားမကောင်းဘူးဆိုတာသိရတယ်။ကျန်တာဒီလောက်ကိုတူပါတယ်ပြောပြောလေးလေးနက်နက်တန်ဖိုးမထားနိုင်တာကတော့သိကြပဲ။ဟုတ်ရဲ့လား။ဒါကြောင့်မိတ္တပါဒဝန်တို့ဒုက္ခကြီးမှာသီလနဲ့ကျင့်တာဆိုတာကတော့နှုတ်လို့မရတော့ဘူးဒီရည်ချင်းတစ်ခုကတော့ရှိကိုရှိမှဖြစ်ပါအဲ့ဒီသီလနဲ့ကျင့်တာဆိုတဲ့နေရာမှာလည်းပဲသီလကပူပြီးတော့ရှိကမကြဘူးလားကြတယ်ဒီနေရာမှာဦးဇင်းတို့လေးလေးနက်နက်ဆက်ပြီးတော့သီလရဲ့အကျိုးကျေးဇူးတွေကိုပြောခြင်းမိတ်တယ်မြတ်စွာဘုရားတကယ်ကလက်သားတယောက်ကမြတ်စွာဘုရားကိုမေးတာရှိတယ်ဟောဒီလောကကြီးမှာတဲ့အတွင်းကလည်းပဲအလိုဆန္ဒတွေနဲ့ရှုပ်ထွေးနေတယ်တဲ့လောကကြီးဆိုတာတတ္တဝါတွေကိုပြောတာပေါ့ဗျာအပြင်ဘက်ကလည်းလူချင်းမမိုးစရာအာယုန်တွေနဲ့ရှုပ်ထွေးနေတယ်တဲ့အဲ့လိုအတွင်းရှုပ်အပြင်ရှုပ်ရှုပ်နေတဲ့ဒီအရှုပ်တွေကိုဘယ်လိုတတ္တဝါတွေရှင်းတော်အောင်ကြည်လည်အောင်ဖြေရှင်းနိုင်တယ်တဲ့အန္တောဇတာဗဟိဇတာဇတာယသတိတာသစ္စာတန်တံဘောရမပု္ပ္ပာဟိသောဣမဝိဇ္ဇတိဟိစကံတဲ့ဒီကတာလေးနဲ့လာပြီးတော့ရောက်တာရောက်တော့မြတ်စွာဘုရားကသီလပဋိဌာယနရောတပင်ညောစိတ်တံပင်ညာဘာဝတိအာတပိနိပတောဘိက္ခုသောဣမဝိဇ္ဇတိဟိစကံတဲ့အဓိပ္ပာယ်ကဘာလဲဆိုတော့သင်္ကုဉာဏ်ပညာပါတဲ့လူတရားတတ္တဝတရားသီလပေါ်မှာရှိပြီးတော့သမာဓိနဲ့ပညာကိုပွားများမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာရှုပ်နေတဲ့အကျုပ်တွေကိုရှင်းတော်အောင်လုပ်နိုင်လိမ့်မယ်တဲ့သူလိုတာကသီလဝန်တရားမှန်တဲ့သီလပေါ်မှာအရှိတည်ကြရတာဒါကြောင့်ဒီလိုတာယုပါဠိတော်များမှာသီလဒီမြည်ပြီးနဲ့တူတယ်တဲ့သီလဒီဟူသောမြည်ပြီးမရှိဘူးဆိုရင်ဒကာမတို့ဦးရင်တို့ဘာပေါ်မှာထောက်တည်ကြမှာလဲဘာပေါ်မှာထောက်တည်ကြရမရှိတော့ဘူးဒါကြောင့်သူတော်ကောင်းတရားဆိုတာသီလပေါ်မှာအခြေခံပြီးတော့ရှင်းထောက်ကြရတာ။နော်ဒကာကြီးမိုင်းကြီး။ဒါကြောင့်သီလအရေးကြီးလို့လား။အရေးကြီးတယ်။သီလအင်္ဂတအရေးကြီးတယ်။ဒါကြောင့်သီလနဲ့ပတ်သက်ပြီးတော့ဦးဇင်းကစုံစုံစည်းစည်းလေးပြောနေတာနဲ့ဟိုတချို့အချိန်ကလေးတွေကိုကျန်းနေရမှာသိုးတာပေါ့။ဟုတ်လား။ကျန်းနေရမှာသိုးတာ။ဒါကြောင့်မို့ဒီမှာစာလေးတွေတွတ်တုတ်ပြီးတော့ထားတယ်။အခုနောက်ပြီးတော့ဗာပြောချင်လို့ဆိုတော့ဒီလောက်အခြေခံကြတဲ့အရေးကြီးတဲ့သီလဒီလိုသံဃုတ္တပါဠိတော်မှာအဘိဓါနသုတ်တံဆိုတာရှိတယ်။သိလား။အဲ့ဒီအဘိဓါနသုတ်တံကအဘိဓေကပါလဲဆိုတော့အမြဲတမ်းစီးဆင်းနေတဲ့ကုသိုလ်မြင့်ကြီးများလို့အဘိဓေရတယ်။ကုသိုလ်တွေကမြင့်ကြီးတဲ့လို့အမြဲတမ်းစီးဆင်းနေတယ်။အဲ့ဒီလိုအမြဲတမ်းစီးဆင်းနေတဲ့ကုသိုလ်အမျိုးအစားများပေါ့နော်။အဲ့ဒီအမျိုးအစားတွေကဘာတွေလဲဆိုလို့ရှိရင်ဦးဇင်းတို့တရားကုံကိုအာယုံပြုလို့ဖြစ်ပေါ်တဲ့ကုသိုလ်တရားကုံကိုအာယုံပြုပြီးတော့ဖြစ်ပေါ်တဲ့ကုသိုလ်တန်ခါကုံကိုအာယုံပြုပြီးတော့ဖြစ်ပေါ်တဲ့ကုသိုလ်အဲ့ဒါပြီးတော့ဗာဆက်ဟောထားတဲ့ဆိုတော့ငါးပါးသီလကိုကျင့်သုံးရလို့ဖြစ်ပေါ်လာတဲ့ကုသိုလ်တဲ့အဲ့ဒါလေးဖြစ်ဟောထားတယ်သိအဟောကြောက်တယ်ငါးပါးသီလကိုကျင့်သုံးခြင်းဒီအမြဲတမ်းစီးဆင်းနေတဲ့ကုသိုလ်မြစ်တည်းခြင်းပါတဲ့အဲ့ဒါကိုမြတ်စွာဘုရားကအသေးစိတ်လေးပြောတယ်ကြာသူကြပါဘူးတဲ့ပါဏတိပါဒကံကိုငါမလွန်ကြည့်ဘူးစောင့်သိမ့်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာလောကကြီးအတွက်မဟာဒါနကိုပြုတဲ့သူတဲ့ပြီးတော့ငါးပါးဒေတာကိုမဟာဒါနလို့နာမည်တက်တာပြမြတ်စွာဘုရားကနောက်အင်္ဂတန်ကြီးပြတဲ့အလှူတဲ့ ဘာအလူကိုလှူရတယ်ဆိုတော့ကိုယ်ပြအောင်ပြောတယ်အဘိယဒါနကိုလှူတာတဲ့ဆိုကြပါစို့ငါပါဏတိပါဒကစောင့်သိမ့်မယ်ငါဘယ်တော့မှသူများတက်ကိုမတက်တော့ဘူးဆိုလို့ရှိရင်တတဝါတွေကိုမင်းတို့ငါဒီဟူသောအကြောင်းကြောင့်တော့ကြောက်မနေကြနဲ့ငါပြုစုကိုမှတက်ပါမဟုတ်ဟုတ်လားအဲ့တော့ကိုကမတက်ဘူးဆိုရင်ကို့ကြောင့်တတဝါဒီဘေးမဖြစ်တော့ဘူးပေါ့တည်ခြင်းဒီဟူသောဘေးဖြစ်ရာအကြောင်းရှိသေးလားမရှိတော့ဘူးကိုစိတ်လေးတွေရှင်လေးတွေကသာကို့ကိုကြောက်ကြရမလိုဘူးပေါ့သူတို့ကြောက်တယ်လို့ကြောက်မယ်ကျိုးတော့ကိုကသူတို့ကိုမတက်တော့ဘူးလေအဲ့ဒီတော့အပိယဒါနအနိုင်အရှိမရှိတဲ့အတိုင်းအရှိမရှိတဲ့တတဝါအနန္တရဲ့အပေါ်မှာဘေးကင်းခြင်းဒီဟူသောအလူကိုလှူတဲ့အတွက်ကြောင့်အဲ့ဒါဘေးကင်းခြင်းဆိုတဲ့အကျိုးကိုရတယ်အဘိယဒါနနောက်တစ်ခါဒီပိုင်းကြီးကအဲ့လိုကမခိုးဘူးဆိုလို့ရှိရင်လည်းဒီပိုင်းဆိုင်မှုနဲ့ပတ်သက်ပြီးတော့ဘာမှကြောက်နေရဆိုရင်ကမလိုဘူးငါဘာမှမတရားတာကိုမယူဘူးဒါလည်းအဘိယဒါနပဲဣတိရိယစိတ်ထဲမှာရှင်းမယ်ထင်ပါတယ်နော်အဲ့လိုပဲအိမ်တော်ကြီးပေါက်ပြမှုမပြူဘူးဆိုလို့ရှိရင်အိမ်တော်ကြီးနဲ့ပတ်သက်ပြီးတော့ဒါဘာမှငါ့ကိုဆိုရင်ကမလိုဘူးအဘိယဒါနဟုတ်ရလားနောက်ပြီးတော့ဦးဇင်းတော့ပါတော့မင်းညာပြီးတော့မပြောဘူးအမှန်တရားတစ်ခုအတွင်းနဲ့ဘာမှစိုးရင်နေရာမလိုဘူးအဘိယဒါနဟုတ်ရလားနောက်ပြီးတော့ပါလို့သူရာမီရာရအရင်နေတာမတော့ဘူးဆိုတာနဲ့အဲ့ဒါဒုက္ခကြီးကိုဘေးကင်းတဲ့အလိုကိုစုပေးတာပဲဒီကိစ္စကပြောတရားတော်တော်များတယ်ကအကျဉ်းနဲ့ပတ်သက်ပြီးတော့ကတော့ဒီကကြီးမိုင်ညာဆိုကြပါစို့အကျဉ်းမတော့ချင်းဒီဘေးကင်းခြင်းအလိုကိုစုတဲ့ဆိုရင်အရက်ပေါက်ချင်းဒီဘေးရှိတဲ့အလူကိုလှူတယ်လို့ပြောလို့မရဘူးလားဘုရင်ကအပြစ်ကိုပြောရင်အကျိုးကိုလည်းနားလည်ရမယ်လို့သုတော်ကပြောခဲ့တယ်နော်ဆိုကြပါစို့သူများတက်တဲ့ချင်းဒီဘေးရှိတဲ့အလူကိုလှူတယ်လို့ပြောလို့မရဘူးလားသူများတက်ကိုမတက်ဘူးဆိုတော့ဘေးကင်းတဲ့အလူကိုလှူတာပေါ့သူများတက်ကိုကျုံရင်တက်မှာပဲဆိုရင်တော့ဒါဘေးရှိတဲ့အလူကိုလှူတယ်လို့ပြောလို့မရဘူးလားဘေးရှိတာကိုလှူရင်တော့ဘေးရှိတာတွေပဲကြံရမှာပေါ့သမီးတိပရိတံပါကံမဲ့လေဟုတ်တယ်မဟုတ်လားခုဆိုကြပါစို့အရက်တေရာတောက်စားခြင်းမှရှောင်းခြင်းလေဆိုရင်ဘေးကင်းခြင်းကိုလှူတာအရက်တေရာတောက်စားပြီဆိုရင်အဲ့ဒါဘေးရှိအောင်လုပ်နေတာတတိယပြည့်ဘေးရှိတာကိုလှူတာပြီးတော့ပို့ပြီးတော့ခံစားတတ်မယ်ထင်ပါတယ်အိမ်ဒီမှာအိမ်တော်ဦးကြီးကအရက်ကိုအတင်းတောက်တယ်ဆိုရင်အဲ့ဒီအိမ်မှာရှိတဲ့ဒကမာကြီးရောသားရီတတိရီရောဘလို့နေကြလဲအကြီးအကျယ်သိချင်ရလိမ့်မယ်အမြဲတမ်းကြောက်လန့်မှုနဲ့နေရလိမ့်မယ်ဘာမှမဖြစ်လာပါလေဆိုတဲ့အမြဲတမ်းစိုးရိမ်မှုနဲ့နေရလိမ့်မယ်။ငါကငါပဲဆိုင်ကြီးလို့တောက်တာပဲဘယ်သူမှငါကြည့်ခိုက်ကြည့်တာမဟုတ်ဘူးဆိုတာတကယ်ကတော့ဟုတ်တယ်လား။ကိုယ်နဲ့ပတ်ဝန်းကျင်ကိုယ်နဲ့ကြည့်ဆက်ရနီးဆက်ရပတ်ဝန်းကျင်ကိုအရင်စပြီးတော့လောင်မြိုက်ကြည့်တယ်မဟုတ်လား။ဆင်းရဲကြည့်တယ်မဟုတ်လား။ဟုတ်တယ်မဟုတ်လား။ဒါကြောင့်ကိုယ့်ကိုယ်ကိုကောင်းကောင်းချိန်သိမ်းခြင်းဒီပတ်ဝန်းကျင်ကိုဆန်းသာအောင်ဘေးကင်းရောက်တဲ့အတွက်ကြောင့်အဘိယဒါနမဟာဒါနပါတဲ့။ဟုတ်လား။အဲ့လိုမဆောင်သေးနိုင်ဘူးဆိုရင်တော့ဆန့်ကျင်တတ်တယ်။လောကကြီးကိုဘေးပဲ့အောင်အန္တရာယ်ရှိအောင်လုပ်နေတာ။ဒါကြောင့်ဘေးကင်းတဲ့အဖြစ်အန္တရာယ်ကင်းတဲ့အဖြစ်ကိုဘယ်တော့မှရမှာမဟုတ်ဘူး။နော်ဘေးတဲ့ဘောတရားဝန်တို့။ဒါကြောင့်ဒီအရေးသေးတာဆိုတာကလည်းပဲဟိုဦးဇင်းကတခါတလဟောကြမေးတယ်ဒီအရေးနဲ့ပတ်သက်ပြီးတော့သိလားတရားတစ်ပွဲစာလောက်ပေါ့သူကတရားတစ်ပွဲစာလောက်တောင်ပြီးမှာမဟုတ်ဘူး။နော်။ဒါနဲ့ပြောချင်တာကဒီအရက်တောက်ချင်းကြောင့်ကိုယ့်ကိုယ်ကိုထိခိုက်စေတယ်ကိုယ်နဲ့နီးစပ်ရထိခိုက်ရကိုလည်းထိခိုက်စေတယ်ဆိုတာကတော့ဘယ်လိုမှမငင်းနိုင်ဘူးနော်ပြည့်တဲ့ထိခိုက်တာမှကိုယ့်ပေါ်မှာထိကြတဲ့ပုံကိုယ်ဒီပေါ်မှာထိသွားတာစိတ်အောင်ရကောင်းတယ်ဒါတွေကစဉ်းစားကြည့်လိုက်ဆိုရင်တောက်ချင်းတရားမရှိဘူးမြတ်စွာဘုရားကကိုယ့်ပေါ်မကောင်းတဲ့လူပေါ်မှာတော့ပြန်ကောင်းရမယ်လို့ဟောထားတာကိုယ့်ပေါ်ကောင်းတဲ့လူမှာဆိုရင်တော့ပြောမနေနဲ့အများကြီးမကောင်းနိုင်ဘူးလားအရက်တွေကတောက်စားခြင်းအပြင်ကိုယ့်ပေါ်မကောင်းတဲ့လူပေါ်ကောင်းဖို့နေနေတာကကိုယ့်ပေါ်မှာကောင်းရတဲ့လူတွေအပေါ်မှာတောင်ပြန်မကောင်းနိုင်ရရောက်သွားတယ်။အဲ့ဒီအချက်ကိုခံစားလို့ရတာ။ဒါကြောင့်တို့တာသမီတယောက်ရက်တောက်တယ်ဆိုရင်မိဘတွေဘယ်လိုနေပါတော့။ဒီလိုတက်သိချင်းရရတယ်။မိဘတွေကသက်သက်နေပါရီအများကြီးလာပေးတာဖြင့်ကိုယ်တာသမီရက်တောက်နေတာဘယ်တော့မှမတောက်တော့ပါဘူးဆိုတာမျိုးနှစ်ခုနှိုင်းချင်လာရင်မိဘတွေကဘယ်ဟာရချင်းမတော့ရမတော်ဘူးဆိုတာကိုရကြမှာပေါ့ဗျာဟုတ်ရဲ့လားအဲ့တော့မတော့ချင်းအပြည့်ဘလို့ချမ်းသာတော်စီတလေးတော့ချင်းအပြည့်ကိုကြည့်ရတဲ့ကိုကိုကြည့်ရတဲ့မြင်လို့ရတဲ့လူတွေကိုဘလို့ချင်းရဲ့တော်စီတလေးကိုလုတ်တဲ့လူရဲ့တခုဟာတဝင်းကျင်ကိုဘလို့ထိခိုက်တော်စီတလေးဆိုတာပေါ်မှာငူတီးပြီးတော့က
ိုယ်လုံရဲ့အကျိုးအပြစ်အကြီးဟာအများကြီးသကားပြောတယ်။တပည့်တော်စဉ်းစားကြည့်ရေတောက်တဲ့လူအလောက်အပြစ်ကြီးတယ်ဆိုရင်အရက်ရောင်းတဲ့လူအရက်ထုတ်လုပ်တဲ့သူဘလောက်အပြစ်ကြီးမလဲဆိုတာစဉ်းစားကြည့်ပါ။ဒီလားအရက်ရောင်းတဲ့လူဘလောက်အပြစ်ကြီးမလဲဆိုတာစဉ်းစားကြည့်ပါ။ဒါကအကြေရောင်းတဲ့လူတွေကိုမြင်တိုင်းငငယ်တုန်းကကြွားမနေကြတုန်းကအဖြစ်ပြက်တစ်ခုကိုအမြဲတမ်းလိုအမှတ်ရတယ်။အဲ့ဒါကဘာလဲဆိုတော့ကြွားမရာတော်တဲ့တော်ရဲ့ချက်ပြီးတော့ရောင်းကြတာကိုရှိတာပေါ့ဗျာ။အဲ့ဒါအကြေရောင်းတဲ့အိမ်ကဦးကျွန်းတို့ငငယ်ကနေတဲ့အိမ်နဲ့မလှမကန်နင်းနီးလေး။အဲ့ဒါဒီနေ့တော့ဒကမကြီးတယောက်ကတခါရဲ့အချင်းတောင်းတမောင်းတင်ပြီးတော့သမိန်ခလောင်းတင်ပြီးတော့အဲ့ဒီအကြေချက်ရောင်းတဲ့မိန်းမကိုလာရန်ဖြစ်တယ်။ဘာလို့ငငယ်တာလဲဆိုတော့သူယောက်ျားကမူးတည်တော့ပြန်လာတာသိလားအဲ့ဒါယောက်ျားကိုသခွင့်မှမပြေဘူးအဲ့ဒါအရင်ကြောင်းတဲ့အိမ်ကမိန်းမကိုထားပြီးတော့ရန်ဖြစ်တာဒါလုံးမတည်ဘူးလို့အော်နေတာအဲ့ဒါသူပြောတဲ့စကားတွေကမှတ်သားစရာအများကြီးပါတယ်သိလားမတို့ဒီလိုဒုက္ခရောက်နေတာနင်ကြည့်ရသလားတဲ့နင်ကြောင့်မို့လို့မတို့အိမ်လုံးဒုက္ခရောက်ရတယ်ပေါ့ယောက်ျားကဘာမှမပြောတော့ဘူးပြောမရလို့လည်းပြင်းပြင်းထန်ထန်ပေါ့ဟုတ်လားထားပါတော့ဟုတ်လားအဲ့တော့ရေရောင်းတဲ့ပုဂ္ဂိုလ်တွေဟာအရက်တောက်ကြတဲ့ပုဂ္ဂိုလ်တွေရဲ့မိသားစုတွေအိမ်ကျင်းပါတွေတွေဘလို့ရှင်းရကြရတယ်ဆိုတာလေးကိုတစ်ချက်လောက်တော့စဉ်းစားနေတာပေါ့ဒီကတောက်တဲ့လူကတော့သူ့သူမူရစ်တဲ့ရတာကိုခံစားရလို့သူတို့ဘာဝါဟုတ်လားဒုက္ခတွေနဲ့ပြေးကြရတယ်ဆိုတာတော့သူ့သူသားပါတော့ဒီဒါကတော့သူ့ကျင်းတဲ့သူတန်တယ်လို့ပဲပြောရမလို့ရှိတယ်ဟုတ်လားသို့တော့ဘေးကပုဂ္ဂိုလ်တွေကတော့တန်ရောရဲ့နှောင်ကြိုးနဲ့မကင်းနိုင်သေးတော့ကိုယ်နဲ့ပတ်သက်ရတာတောက်နေတော့ကိုယ့်အတွက်ဒုက္ခရောက်တာတွေမကြည့်ဘူးလားရှိရပေါ့ဟုတ်ရလားဒါကြောင့်လောကကြီးကတော့ပြောမယ်ဆိုရင်လည်းမဆုံးဘူးပေါ့ဗျာဟုတ်ရလားအဲ့ဒါဘာလဲပြောပြောကိုပြုတ်ရကိုရကြတာနော်တရားကြီးမကြီးရတောက်ရင်လည်းတောက်တယ်လို့ပေါ့ရောင်းရင်လည်းရောင်းတယ်လို့ပေါ့ပတ်သက်မိရင်လည်းပတ်သက်မိတယ်လို့ပဲပေါ့လေဟုတ်ရလားဒါပါတော့တရားတွေကဘေးဆက်သွားလို့ရှိရင်လူရင်းရောက်မှာမဟုတ်ဘူးနော်ဒါကြောင့်ဒီတော့ပေါ့တရားအောင်လို့ဒီနာမသီလစောင့်သိခြင်းကိုမြတ်စွာဘုရားကဘယ်လိုဟောတာလဲအတ္တယဌာနအတိုင်းအစီမရှိတဲ့တတ္တဝအနန္တကိုဘေးကင်းခြင်းအလှူကိုဆွရပါတဲ့လောကဇကုံပေါ်မှာတတ္တဝရဲ့တတ္တဝတိုင်းဟာတယုတ်ဆောင်နေကြီးပဲလို့ဦးဇင်းထင်တယ်ကိုယ်ခန္ဓာကတယုတ်ဆောင်နေတယ်ဆိုတာကိုတစ်ထိပ်လောက်တော့ပြန်ပြီးတော့စဉ်းစားတဲ့လို့ထင်တယ်ငါကလောကကြီးကိုဒုက္ခပေးနေတဲ့နေရာကတယုတ်ဆောင်နေသလားဒါမှမဟုတ်ငါလောကကြီးကိုဘေးကင်းအနေကင်းအောင်ဖြစ်အောင်လုပ်နေတဲ့နေရာကတယုတ်ဆောင်နေသလားခန္ဓာဝင်ကတော့ဒီတိုင်းကြာပြီးတော့ကျွေးမွေးကြရတာပါဗျာဟုတ်ရဲ့လားဘုရင်ဘာတွေပြောနေတယ်ဆိုတာပြီးတော့သိတယ်မဟုတ်လားလူတိုင်းလူတိုင်းမိသားစုရှိတယ်ကြွေးကြရမွေးကြရတယ်လူတိုင်းလူတိုင်းရှားပွေနေကြရတာပဲဘယ်နည်းနဲ့ရှားပါလဲဘယ်နည်းနဲ့ခန္ဓာဝင်ရဲ့ဒုက္ခတွေကိုရှင်းပါလိမ့်ဒါကုသိဉာဏ်ပေါ်မှာပူတည်တယ်ဒီကဘာဒီကိုတံပိုးထားနေတာလေဒီမိဘုန်းကြီးရဲ့အဖြေဟာကိုယ်ဘာဒီကိုလုံနေတယ်လေဆိုတာပေါ့မအများကြီးမမတည်ဘူးလားဟုတ်တယ်ဒါကြောင့်ဒီနေ့တော့ပြောတော်ဟန်းတို့ဒီငါးပါးသီလကိုကျင့်တရားကြီးကျိုးရင်ကျိုးတော့မပြည့်ပြတ်ဘူးလားပြည့်ပြတ်နေဟုတ်ရလားအဲ့တော့ဒီနေ့တော့ငါးပါးသီလရဲ့အကျိုးအပြစ်တွေကိုပြောလို့ဆိုရင်ကိုယ်နိုင်ဝရမရှိဘူးနော်တစ်ဖက်ပြီးတော့လေးလေးနက်နက်ပြောနေတာတခုရှိတယ်အဲ့ဒါကဘာလဲဆိုတော့ဒါကြောင့်လောကနဲ့ဆက်ဆက်ပြီးတော့ပြောတော့တရားကမလေးမဲ့လို့ဖြစ်ပါလေဆိုရတယ်နော်တကယ်တမ်းကတော့ဒီငါးပါးသီလရဲ့အကျိုးဆက်တွေဟာအလွန်လေးနက်တဲ့အသေးတွေရှိတယ်အဲ့ဒါဦးဇင်းတို့အင်္ဂုတ္တပါဠိတော်တတ္တကနိပတ်မှာစေတနာကရဏီယသုတ်တံဆိုတာရှိတယ်အဲ့ဒီမှာမြတ်စွာဘုရားဘာဟောထားလဲဆိုတော့သီလနဲ့ပြည့်စုံခြင်းကြောင့်ဖြစ်ပေါ်လာနိုင်တဲ့နောက်ဆက်တွဲကောင်းကျိုးတွေကိုဟောထားတယ်သိလားသီလပြည့်စုံလို့ရှိရင်တဲ့ငါရဲ့စိတ်နှလုံးဒီမသားမယာမဖြစ်ပါခြင်းနဲ့သာသာရရာဖြစ်ပါစေလို့သမင်တောင်းတနေရမလိုဘူးတဲ့စိတ်နှလုံးဟာသာယာမယ်ရှင်လန်းတယ်စိတ်နှလုံးသာယာရှင်လန်းပါပြီဆိုလို့ရှိရင်တော့ပြီးပြီးဖြစ်ပါစေဝမ်းမြောက်ပါစေလို့သမင်ငါကလုံနေကြအောင်လို့ပြီးပြီးအလိုလိုဖြစ်တယ်ပြီးပြီးဖြစ်လာလို့ရှိရင်ငြိမ်းချမ်းပါစေလို့ဆုတောင်းကြရမလိုဘူးအလိုလိုငြိမ်းချမ်းတယ်ငြိမ်းအေးလာပြီဆိုလို့ရှိရင်ချမ်းသာမှုကိုခံစားရပါစေလို့ဆုတောင်းစီရမလို့ချမ်းသာမှုရှိလာမယ်။ချမ်းသာလာလို့ရှိရင်ဒီငြိမ်းပါစေလို့ဆုတောင်းစီရမလို့ကိုဒီငြိမ်းလာလိုက်တယ်။အလိုလိုဖြစ်သွားတဲ့ဝင်ချက်တွေကိုမြတ်စွာဘုရားပြောတာသိမှသာလည်းကောင်းတယ်နော်။စေတနာကရဏီရရဲ့နော်။ဒါကိုဒီလိုဖြစ်ပါစေလို့ချမ်းသာစီရမလို့ဘို့။ဒီလားကြောင့်အလိုလိုဖြစ်သွားမယ်အကျိုးတရားတွေ
အဲ့လိုစိတ်ကြည်မင်းလာပြီဆိုလို့ရှိရင်ယထာဘုဒ္ဓမှန်မှန်ကန်ကန်သိပါစေမြင်ပါစေလို့တမင်တတ်တာကမလိုဘူးမှန်မှန်ကန်ကန်သိလာပဲမှန်မှန်ကန်ကန်သိလာလို့ရှိရင်ညီငွေပြီးတော့သွတ်မဲ့ခြင်းကျင်းပါစေလို့ဆုတောင်းလျာမလိုဘူးညီငွေပြီးတော့သွတ်မဲ့ခြင်းကျင်းသွားလိမ့်မယ်ညီငွေပြီးတော့သွတ်မဲ့ခြင်းကျင်းပြီဆိုရင်လွတ်မြောက်ပြီးတော့လွတ်မြောက်ခြင်းကိုတပံသိပါစေလို့တတ်တာကမလိုဘူးလွတ်မြောက်ပြီးတော့လွတ်မြောက်ခြင်းကိုတပံသိသွားလိမ့်မယ်ဒါမဲ့ညာဘုရားအစဉ်နဲ့ဒီမြတ်စွာဘုရားဟောတာဒါဦးဇင်းတို့ပါဠိလိုတွေပြောနေရင်တရားကရှေ့မှာဆိုလို့ဟုတ်ရဲ့လားဆိုလိုတာကသီလရှိလို့ရှိရင်ပိဋိပတ္တိဒုက္ခသမာဓိယထာဘုဒ္ဓအခက်ရှိတဲ့ဉာဏ်လေးအစစ်ရက်တက်ပြီးတော့နောက်ဆုံးလွတ်မြောက်မှုကိုတောင်ရသွားမယ်လို့မြတ်စွာဘုရားကဟောတာတတတိလရဲ့အကျိုးကျေးဇူးကတော့အထုသိပဲနော်တရားကြီးမိုက်ကြီးကနောက်ဆုံးမဉ္ဇဉ်ပုံဉ္ဇဉ်ဖြင့်တန်လျာဝိဉ္ဇဉ်ကလွတ်မြောက်တဲ့တိသီလရဲ့ဝင်ချက်အကျိုးလေးတွေကအဲ့ဒါလိုမရှိဘူးလားရှိတယ်ဒါကြောင့်အကျိုးနဲ့အင်မတန်ကြီးတဲ့မကြည့်ဆိုရင်အပြစ်နဲ့အင်မတန်ကြီးတဲ့ဒီသီလနဲ့ပတ်သက်ပြီးတော့တရားဓမ္မတို့ဦးဇင်းတို့အလေးနဲ့ထားကြဖို့မလိုဘူးလားလိုတယ်အဲဒီလိုအလေးနဲ့ထားပြီးတော့သီလကြီးဆိုအောင်ကျိုးထားပဲဆိုလို့ရှိရင်ဒါဦးဇင်းတို့တရားရဲ့ဒုတိယပိုင်းရောက်လာပြီနော်အကျိုးပြဖို့တော့ဒီတော့လည်းရကြရအောင်ဟုတ်လားခေါင်းလေးပေါ်လာတာဆက်ပြောရင်တော့ကျိုးလို့ရသေးတာပဲနော်တို့တော့လည်းပဲဟိုသူ့အလေးနဲ့သူတောင်းပြအောင်ပြောနေနေတာကိုနော်အဲ့တော့သီလပြည့်စုံအောင်ဘယ်လိုကျူစားရမလဲသီလပြည့်စုံခြင်းရဲ့အကြောင်းတရားတွေကဘာတွေလဲသီလပြည့်စုံခြင်းရဲ့အကြောင်းတရားတွေကဘာတွေလဲဒါတွေကိုသိဖို့ဆိုတယ်ပြည့်စုံခြင်းရဲ့အကြောင်းကိုသိရင်ပြည့်စုံဖို့လွယ်သွားတာပေါ့ပြည့်စုံခြင်းရဲ့အကြောင်းကိုကြောင်းဖို့ပဲရှိရလေပြည့်စုံခြင်းရဲ့အကြောင်းတရားတွေကိုသိလို့ဆိုရင်ပြည့်စုံအောင်လုပ်ဖို့အထောက်အကူအများကြီးမရဘူးလားရတယ်အဲ့တော့ဦးဇင်းတို့သင်္ခုတ္တပါဠိတော်မှာသီလပြည့်စုံခြင်းရဲ့အကြောင်းကိုမြတ်စွာဘုရားကဟောထားတဲ့ဒေသနာတော်တွေကိုလေ့လာကြည့်လိုက်တော့အကျဉ်းများဖြင့်နှစ်ချက်တွေ့ရတယ်။အဲ့ဒါကဘာလဲဆိုတော့အပြင်ဘက်အကြောင်းအနေနဲ့ပြောရမယ်ဆိုရင်တော့မိတ်ကောင်းရှိခြင်းပေါ့။ကိုယ့်ရဲ့ဣဇ္ဇတအတွင်းအကြောင်းအနေနဲ့ပြောရမယ်ဆိုရင်တော့စိတ်ကောင်းရှိခြင်းပေါ့။ဒီလိုအကြောင်းတရားကနှစ်ခုလုံး။နှစ်ခုနော်။မိတ်ကောင်းရှိခြင်းနဲ့စိတ်ကောင်းရှိခြင်းမေကောင်းကြည့်ခြင်းဆိုတာကိုဦးဇင်းတို့ဘယ်မှာတွေ့ရတော့ဆိုတော့အိဋ္ဌဓမ္မသုတ္တံမှာတွေ့ရတယ်။ကလျာဏမိတ်တာသီလနာအာဟာရောတဲ့။ကလျာဏမိတ်တာမေကောင်းတွေ့ကောင်းရှိခြင်းတည်းသီလနာသီလပြည့်စုံခြင်းရဲ့အာဟာရောအာရှိတဲ့အထောက်ပံ့မှာတဲ့။မေကောင်းတွေ့ကောင်းနဲ့ပေါ်ရလို့ရှိရင်အဲ့ဒါသီလရှိတဲ့လူဖြစ်နိုင်တယ်။ပြိဿတော်တော်တို့လူသူရာတက်တူရာရှိရတာနော်။ပြီးတော့လူဆိုတာအတူကိုယ်ကလည်းအင်မတန်မြင်တဲ့သဘောရှိတယ်။ကောင်းတဲ့လူတွေနဲ့ပေါင်းရလို့ရှင်ကောင်းတဲ့သဘောတဘာဝတွေကတကြီးကြီးနဲ့စိတ်ဝင်လာတဲ့သဘောရှိတယ်ကိုယ်တန်တာပါ။အဲ့လိုပဲဆက်ကျင်တဲ့နားလေရတယ်ဆိုးတဲ့လူတွေနဲ့ပေါင်းလို့ရှင်သီလပြည့်စုံနိုင်တယ်ဆိုတဲ့အကြောင်းဟုတ်ရဲ့လား။ပါပမိတ်တာသီလနာပရိပန်ထော့မယုံမှစယုံမှလည်းပေါင်းပြီဆိုရင်သူတို့ရဲ့အမှုရှင်တွေကကိုယ့်ကိုကူးချက်ပြီးတော့ကိုယ်လည်းပဲဒုမာတဲ့လူတရားကိုချင်းပြည့်စည်တဲ့လူတရားဖြစ်မသွားနိုင်ဘူးလားဖြစ်သွားနိုင်တာပေါ့ဟုတ်ရဲ့လားဒါကြောင့်သီလပြည့်စည်မှုရဲ့အခြေခံအကြောင်းတရားသီလပြည့်စုံခြင်းရဲ့အခြေခံအကြောင်းတရားအဲ့ဒါဗဟိတကိုကြားမွေးမယ်ဆိုလို့ရှိရင်မိကောဆွေကောသို့မဟုတ်မယုံမှဆွေယုံမှဆိုတာသီလပြည့်စုံခြင်းပြည့်စည်ခြင်းရဲ့အကြောင်းတွေဖြစ်နေတာတွေ့ရတယ်ဒါကြောင့်ပြိတ္တောသူတော်ကောင်းတို့သီလနဲ့ပြည့်စုံခြင်းနဲ့ဆိုလို့ရှိရင်မိကောဆွေကောကိုပေါင်းတင်ရဖို့မလိုဘူးလားဟုတ်တယ်သီလပစ္စည်းမှကြောက်တယ်ဆိုလို့ရှိရင်တော့မယုတ်ဆွေယုံပါကိုရှောင်ဖို့မလိုဘူးလားလိုပါတယ်ဒါကဦးဇင်းတို့မိတ်ကောင်းရဲ့အကြောင်းပေါ့နောက်သီလနဲ့ပြည့်စုံဖို့အတွက်သူ့ထက်ကိုပြီးတော့အရေးကြီးတာကတော့ကိုယ့်ရဲ့ဣဇ္ဇတအတွင်းတာတာမှာရှိတဲ့စိတ်ကောင်းနှလုံးသားစိတ်ကောင်းပေါ့ပြိမ့်ပဲကိုကဆိုးတဲ့ဓာတ်တွေရှိရင်ဆိုးတဲ့လူနဲ့ပေါင်းမိသွားတာပဲကိုယ်ပေါ်မှာတော့အများကြီးမူတည်တယ်လို့ဦးဇင်းထင်တယ်။ဒါပေမဲ့ပေါင်းပြီးသွားရင်တော့ပဝင်းကျင်အဲ့ဒီမိတ်ဆွေကြီးဆိုတာကလည်းပဲအာကြီးရဲ့အထောက်ပံ့တရက်ချင်းတရက်အနေနဲ့ကောင်းအောင်ဆိုးအောင်လုပ်နိုင်တယ်ရှိတာတော့လေအသေးချာပဲ။ဟုတ်ရဲ့လား။အဲ့ဒါဦးဇင်းတို့ဒုတိယဆက်ပြီးတော့ပြောမှာကဘာလို့ဆိုရင်သီလပြည့်စုံဖို့အတွက်စိတ်ကောင်းရှိရမယ်။ဒီနေရာမှာစိတ်ကောင်းရှိရမယ်ဆိုတာစိတ်ကောင်းဘယ်နှမျိုးလောက်လဲ။ဆိုလို့ရှိရင်ဦးဇင်းတို့၅မျိုးလောက်ဒါကိုဦးဇင်းတို့ဗေဒေကနေပြီးတော့ပိဋကတော်သူတော်တို့ယူပြီးတော့ပြောပါလို့ဆိုလို့ရှိရင်ဣနသုတ်တံဆိုတာဦးဇင်းတို့ဆက်ကနေတော့ပါဠိတော်မှာဟောထားတာရှိတယ်။ ဣလဆိုတာကကျေးလို့အဓိပ္ပာယ်ရတယ်။တရားဓမ္မတို့ဥရှင်တို့လူလောကကြီးမှာပြည့်စုံစွာနောမပြီဆိုရင်ကျွေးနဲ့မကင်းနိုင်ဘူးကျွေးပြီရတယ်။အဲ့ဒါမြတ်စွာဘုရားကကျွေးကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်သွေးတွေနဲ့ဥမာပေးပြီးတော့ဟောထားတာဗျာအဲ့ဒီသုတ်တန်လေးပေါ့။အဲ့ဒါလေးကိုဥရှင်အကြမ်းဖြင့်ပြောပြမယ်နော်။စုံရုံလေးပြောလိုက်ရင်တော့ဘာမှမကြဘူး။ဆိုကြပါစို့ရသော်ဘုရားကယဟန်တော်တွေကိုစစ်သားတို့တဲ့လောကကြီးမှာကြီးတဲ့ဥစ္စာမကြည့်ဆုံးဘူးကြည့်ကြည့်ဥစ္စာနောမားတယ်ကြည့်ကြည့်ဥစ္စာရှားပါတယ်ဆိုရင်အဲ့ဒါဆင်းရဲတယ်မဟုတ်လားတဲ့ဆင်းရဲပါလေဗျာဆင်းရဲတယ်နော်ကြည့်ကြည့်မကြည့်ဆုံးပါလေဆင်းရဲတယ်အဲ့ဒီကြည့်ကြည့်ဥစ္စာမကြည့်ဆုံးလို့ကျွေးอยู่ရပြီဆိုရင်လည်းဆင်းရဲတယ်မဟုတ်လားတဲ့ဆင်းရဲပါလေဗျာဟောနှစ်ချက်ရှိပြီနော်ကျေးယူတဲ့အခါမှာကျေးဆိုတာအတိုးနဲ့ကျင်းတာမဟုတ်ဘူးတဲ့ဘယ်သူမှအလကားကြီးရှိမှာမဟုတ်အတိုးဆိုတာမရှိဘူးလားရှိတယ်အဲ့ဒီကျေးယူတဲ့အခါမှာအတိုးပေးရမယ်လို့ဝန်ခံရခြင်းတည်းလဲရှင်းရဲ့တည်းတဲ့အဲ့ဒီအတိုးရင်းနဲ့ကျင်းလာလာပြီးတော့ကိုကမပေးနိုင်တော့ကျေးရှင်ကအိမ်လာလာပြီးတော့တန်ခါးကတောင်းတာမရှိဘူးလားရှိတယ်အဲ့လိုကျေးတောင်းခံရခြင်းတည်းလဲရှင်းရဲ့တည်းတဲ့ဒီကဲရှိတယ်နော်အဲ့ဒီမှာကျွေးကိုကများလာတော့သူတွေကလည်းတက်လာတော့မပေးနိုင်တော့အကြက်တစ်ပါးကြောင်းသိမ့်သွားရတာကိုကြည့်ဦးလားရှိတာပေါ့လူလောကကြီးမှာအဲ့လိုကြောင်းသိမ့်သွားတော့ကျွေးကျင်တွေကမနေဘူးတခါတည်းသူတို့ကိုယ်တိုင်လည်းကျွေးကျင်သူတို့ရဲ့ခင်ရခင်ကြီးရဆိုင်ရာကိုဖြစ်ဖြစ်ရှင်းလို့ပြီးတော့ကိုယ့်ရဲ့နောက်ကိုတကောက်ကောက်လိုက်နေတယ်ဆိုတာလည်းရှင်းရတယ်ပေါ့လားတဲ့ရှင်းရတယ်နောက်ဆုံးဒီလူမှမပေးနိုင်တော့ဆိုင်ရာပိုင်ရာအာတာပိုင်တွေကလည်းတစ်ချက်ကိုယ့်ရဲ့ဘန်းချုပ်ပြီးတော့အကျိုးဝင်အောင်ချပြလိုက်တယ်ဟောကျွေးအဲ့ဒါကိုသင်ရတယ်ပေါ့လားတဲ့သင်ရတယ်နော်ဘယ်နှမျိုးလို့6မျိုးကြည်စည်းမကြည့်ဆုံးရင်ဒီသင်ရတယ်မကြည့်ဆုံးလို့ကြည့်ယူရတာသင်ရတယ်ကြည့်ယူလို့အတိုးတက်တာသင်ရတယ်အတိုးတွေတက်လာပြီးများလာတော့မပြီးနိုင်တော့ကြည့်တောင်းခံရတာသင်ရတယ်ထွက်ကြည့်တဲ့အခါလည်းမနေဘူးနောက်ကနေလိုက်လာတယ်အဲ့ဒါလည်းသင်ရတယ်နောက်ဆုံးဘယ်လိုမှမပြီးနိုင်လို့အထုပ်အနောင်ခံရပြီးထောင်တန်းကြပြီဆိုတော့လေသင်ရတယ်တဲ့ဘယ်နှမျိုးလို့6မျိုးအဲ့ဒါမြတ်စွာဘုရားကလူလောကနေပြည်မှာဒီကျွေးနဲ့ပတ်သက်ပြီးတော့ဆင်းရဲမိုးတွေနဲ့ပတ်သက်ပြီးတော့နောက်ဆက်တွဲဖြစ်လာတဲ့ဆူကျူးတွေရှိနေသလိုဓမ္မနဲ့ပြည်တရားရှိတော့မှလည်းပဲသူတော်ဟောရှင်ရလို့တဲ့ဥစ္စာပစ္စည်းစိတ်ကောင်းနှလုံးကောင်းပြီးတော့ဥစ္စာပစ္စည်းခေါင်းပါနောမားတဲ့အတွက်ကြောင့်သီလပစ္စည်းချင်းဒုတိုင်းမှုတွေကိုပြုခြင်းဆိုတဲ့ကျွေးတွေယူပြီးတော့ဆင်းရဲကြတာတွေလောကကြီးမှာရှိတယ်တဲ့လောကီနဲ့လောကုတ္တရာလောကကြီးရနဲ့ဓမ္မကြီးရကတခါတလေတူတူကြီးတူနေတာရှိတယ်ဗျဟုတ်လားအဲ့တော့ခုနကတည်းကမြတ်စွာဘုရားဥပမာပြောတာနော်အဲ့လိုပဲဓမ္မတို့ဦးဇင်းတို့သီလပြည့်စုံခြင်းရဲ့အကြောင်းကိုဦးဇင်းကစိတ်ကောင်းလို့ပြောခဲ့တယ်နော်စိတ်ကောင်းကြည့်ရတယ်အဲ့တော့အဲ့ဒီဒေသနာတော်မှာမြတ်စွာဘုရားကစိတ်ကောင်းဆိုတာကို၅မျိုးလောက်သူတော်ကောင်းတွေမြင်လို့တဲ့ဥစ္စာပစ္စည်းအနေနဲ့သင်စားပြီးတော့ဟောတာပေါ့ဗျာအဲ့ဒီ၅မျိုးကဘာလဲဆိုတော့တတ္တာတိတတ္တာခိရိဥဒ္ဒဘဝရိယပညာ၅မျိုးတတ္တာဆိုတာကယုံပြီးယုံလိုက်တာကိုယုံလိုက်လို့စိတ်ထဲမှာကြီးလာတဲ့သဘောပေါ့ဘုရားတရားတန်ခါနဲ့ကာကရဲ့ကျိုးကိုယုံကြည်တဲ့သဘောကိုတရားတရားဒီလိုသိပါလေနော်ခိရိဆိုတာကမကောင်းတာကြည့်ရပြောရတွေ့ရမှာကိုဆက်တက်တဲ့သဘောဒါဆက်เสียလို့နားလေပြီးတော့ဆက်တက်တဲ့သဘောဥဒ္ဒဘဆိုတာကဒီကမကောင်းမှုတွေကငါ့ကိုဆင်းရဲဒုက္ခဖြစ်ပြီးလိမ့်တယ်လို့နားလည်ပြီးတော့တောက်ကျက်တဲ့သဘောဟုတ်လားဝိရိယဆိုတာကဘာလဲဆိုတော့မကောင်းတာတွေကိုဖယ်ရှားဖို့ကောင်းတာတွေပြည့်စုံစေဖို့ကြိုးစားတဲ့သဘောဒါကဝိရိယပညာကတော့ကိုယ့်ရဲ့ခန္ဓာသဘောကိုအမှန်တိုင်းသိမြင်နားလည်ပြီးတော့ဖြစ်ပေါ်လာတဲ့ရုပ်တဲ့နဲ့တဲ့သဘာဝတရားမှန်မြတ်လို့ဒီချုပ်ပြောက်သွားခြင်းသာလေအမှန်တရားပဲလို့သိမြင်နားလည်တာကပညာတတ္တာဟိရိဥဒ္ဒဘဝရိယပညာအဲ့ဒီစိတ်ကောင်းနှလုံးကောင်းစိတ်ရဲ့အကြည့်အသွေး၅မျိုးဒီသူတော်ကောင်းတွေမြတ်လို့တဲ့ဥစ္စာဖြစ်ပြီးပါတဲ့ဆိုတော့တော့ငါပဂရီဥစ္စာဖြစ်ပြီးနောမလို့ဆင်းရဲလို့ကျွေးယူရတယ်ဆိုတာမရှိဘူးလားရှိတယ်ကျွေးယူသေးရင်တော့တော့ကျိုးတွေကတော်တော်ကြီးကိုသိကျက်စရာကောင်းတယ်နော်အဲ့လိုပဲဓမ္မတတိတရားရှိတော့မှလေးပင်တရားဟိရိဥဒ္ဒဘဝရိယပညာဆိုတဲ့သူတော်ကောင်းတွေမျက်နှိုးတဲ့ဥစ္စာဖြစ်ပြီးစိတ်ကောင်းနှလုံးကောင်းခေါင်းပါလို့နားပါလို့ချင်းရည်ပြီဆိုလို့ရှိရင်လည်းအဲ့ဒါမဟုတ်တာလို့ချင်းမဟုတ်တာပြောချင်းအဆက်ရှိတဲ့ဒုစရိုက်ပြီးဟူသောကျွေးကိုယူရတယ်တဲ့ပိဋကရေတိလပြည့်ပြီးတယ်ဆိုတာအဲ့ဒါကျွေးယူတာဗျကျွေးပါကြောင့်ယူရတာလို့ ဆင်းရဲလို့ယူရတာပေါ့ဆင်းရဲတာဘာကြောင့်ဆင်းရဲတော့ပြည်ကြီးတွေမများလို့ဆင်းရဲတာပေါ့ဟုတ်တယ်ပေါ့လားအဲ့လိုပဲဓမ္မနယ်ပယ်နေရာကျတော့မှသီလပြည့်စည်ခြင်းဆိုတဲ့ကျွေးကိုဘာကြောင့်ယူရတော့စိတ်ကောင်းနှလုံးကောင်းလေးကိုတော့သူတော်ကောင်းကြီးမြင်လို့တဲ့ဥစ္စာပြည့်စည်ဆင်းရဲလို့ယူရတာဆင်းရဲရင်တော့ကျွေးနဲ့ဘယ်လိုမှกินနိုင်မှာမဟုတ်ဘူးနော်တရားကြီးမကြီးများဟုတ်တယ်ပေါ့လားအဲ့ဒါမြတ်စွာဘုရားဟောတာအင်မတန်ကိုသဘောကျကြရအောင်လေ။သီလတွေဘာကြောင့်ပြည့်စုံလဲ၊ဒုတိုင်းမှုတွေဘာကြောင့်ပြည့်လဲဆိုရင်ဟောဒီမှာအဖြေတွေ့ထားတယ်။ဒါတဲ့တို့တရားရှိပြီးဩတ္တပဝေရိယပညာဆိုရင်စိတ်ကောင်းနောပါလို့ခြင်းရဲလို့သီလပြည့်စုံခြင်းဒုတိုင်းမှုပြည့်ခြင်းဆိုတဲ့ကျွေးကိုယူရတာပါတဲ့။တကယ်လို့သာတရားတရားတို့ဒီဩတ္တပဝေရိယပညာတရားတွေရှိခဲ့တယ်ဆိုရင်ဘုရားပြောတဲ့စိတ်ကောင်းရှိခဲ့တယ်ဆိုလို့ရှိရင်သီလပြည့်စုံရာအကြောင်းရှိမလားမရှိဘူးဒုရမှုတွေပြည့်စုံရာအကြောင်းရှိမလားဗျာမရှိဘူးဗျာဟုတ်ရဲ့လားအဓိကကတော့ဦးရင်တို့ဟိရိဩတ္တပပါပဲသီလရဲ့အနိကဆုံးသောအကြောင်းတွေဟိရိဩတ္တပတရားပဲအကျက်အကျောက်ပေါ့နော်ဒါဟာကျက်စရာဒါဟာကျောက်စရာဆိုတဲ့ဟိရိဩတ္တပတရားရှိနေတယ်ဗျာသီလရှိနေတယ်ဟိရိဩတ္တပတရားမရှိရတာလည်းတကယ်တည်းသီလပြည့်စုံဖို့အရာမင်းဖြစ်နေတယ်ဒီလိုဉာဏ်ရှိပါရင်တော့ရှင်းလာတတ်ပါတယ်ဟုတ်ရလားအဲ့တော့ဦးဇင်းတို့ခုနတုန်းကတုတ်တံလေးကိုပြောလက်စနဲ့ဒီလိုသိတယ်ပါလဲသိခြင်းသိတယ်ရှိမယ်လို့ဦးဇင်းထင်ပါတယ်သုံးအောင်တော့ပြောလိုက်မယ်နော်သူတော်ဟောဒီမြင်လို့တဲ့တရားဟိရိဥဒ္ဓပဝရိယပညာဆိုတဲ့စိတ်ကောင်းစိတ်ရဲ့အကြီးအသေးဥစ္စာပစ္စည်းနောမာပြီဆိုရင်အဲ့ဒါဆင်းရဲတော့တာပဲအဲ့ဒီလိုဆင်းရဲပြီဆိုရင်မကောင်းတာတွေလုံးမပြောပြီးတော့တာပဲအဲ့ဒါကြီးယူတာနဲ့တူတယ်အတိုးတက်တယ်ဆိုတာကဘာလဲတဲ့ဟောသိဝင်လာတယ်ဟောနေနော်ပဂရိကျွေးမှာပဂရိအတိုးဆိုတာမရှိဘူးလားရှိတယ်ဓမ္မနဲ့တရားရှိတော့ပါလေလို့သီလပြည့်စည်လို့ဒုတိုင်းမှုတွေကိုပြုပြီးဆိုရင်အဲ့ဒီကျွေးယူပြီးရင်အဲ့ဒါအတိုးတက်အောင်မယ်ဗျအဲ့ဒီအတိုးကဘာလဲဆိုတော့ကိုမဟုတ်တာလုပ်တာကိုသူများမသိအောင်ဖုံးရပြည့်ရဖားရချေးရတာအဲ့ဒါအတိုးတက်တာပါတဲ့ပုရုဒေသဘာဝခက်တယ်ခက်ကြီးတူတူကိုကိုမဟုတ်တာတော့လုံးချင်တယ်သူများသိမှတော့ကြောက်တယ်နောက်တစ်ခါကြီးမှစဉ်းစားတော့စဉ်းစားတော့မဟုတ်တာတော့လုံးချင်တယ်သူများသိမှတော့ကြောက်တယ်အဖြေကပြောနေတာတော့ဆိုတော့မဟုတ်တာကြီးကိုပဲဟုတ်တယ်လို့ထင်သေးတယ်အဲ့ဒါကောင်းသလားမကောင်းဘူးအဲ့ဒါအကုသိုလ်တကယ်မဟုတ်လားလိမ်ညာတဲ့သဘောကောက်ကျစ်တဲ့သဘောမကျိုးသားတဲ့သဘောလို့ပြောလို့မရဘူးလားရတယ်သင်ကိုအကုသိုလ်ပြုတာကသီလတွေပြည့်စည်တာကဒုရိုက်တွေပြုတာလို့အကုသိုလ်ဖြစ်ရတဲ့ဈာရင်ကိုယ်မကောင်းတာကြီးကိုကောင်းတယ်လို့ထင်စီကျင်တာကြီးကဖြတ်ပြီးတော့ဖြစ်လာတော့အကုသိုလ်ပေါ်မှာအကုသိုလ်ဆင့်တဲ့အတွက်ကြောင့်အကုသိုလ်ကြီးပေါ်မှာအဲ့ဒါအကျိုးသက်တယ်လို့ဆိုတယ်တဲ့မြတ်စွာဘုရားကိုလို့လည်းပြောတတ်ပါမယ်နောက်တစ်ခါကြီးပိုင်းကြီးကအကျိုးသက်ပြီးတဲ့နောက်မှာဘာလဲဦးမလို့ပဂတိကြီးပါကြီးကျင်တယ်ကတောင်းလိုက်တယ်ကြီးကျင်ကတော့အငင်းနေမှာဘူးတောင်းပါမယ်နော်အဲ့ဒါကြီးတောင်းခံရတယ်ဆိုတာဘာပြောလို့ဆိုတော့ပညာရှိသူတော်ကောင်းတွေကကိုယ့်ရဲ့မဟုတ်တဲ့လုပ်ရက်တွေကိုမင်းဒီလိုလုပ်တာကောင်းလားဒီလိုပြောတာကောင်းလားဒါကမကောင်းတဲ့အမှုတွေပဲလို့မှန်မှန်ကန်ကန်ကြည့်ရဲ့ရှုံ့ချတာတွေကိုခံရနိုင်တယ်။အဲ့ဒီပညာရှိသူတော်ကောင်းတွေရဲ့ကြည့်ရဲ့ရှုံ့ချခြင်းကိုခံရခြင်းဒီအဲ့ဒါဒီတော့ခံရဖြစ်တယ်။ဒီနေရာမှာပညာရှိသူတော်ကောင်းတွေရဲ့ကြည့်ရဲ့ရှုံ့ချခြင်းလို့ပြောတယ်နော်။ဘာဖြစ်လို့အဲ့ဒီလိုပြောလို့ဆိုဦးဇင်းကတော့သူစိတ်ပေါက်ပေါက်စဉ်းစားကြည့်တယ်။မိုက်တဲ့လူတွေကမဟုတ်တာကိုမဟုတ်တိုင်းပဲကြည့်ရဲ့ပါကြည့်ရတာဗျ။ဒါကြိမ်မဟုတ်တာကိုပဲကြီးကြီးကျယ်ကြီးကျူးနေတာသူတို့ကတော့ဘာမှပြောမရဘူးမှန်မှန်ကန်ကန်ကြည့်ပါမယ်လို့ဒါအားမကန်ကျင်ပါဖြစ်ရှိဘူးဟုတ်ရဲ့လားအဲ့လိုပညာရှိသူတော်ကောင်းတို့ရဲ့ကြည့်ရဲ့ကျင်းစွန့်ချခြင်းကိုခံရခြင်းတည်သူတော်ကောင်းတွေပင်မှာအဲ့ဒါဘာလို့ခံရတာလို့ကျေးတောင်းခံရတာတဲ့ဟုတ်ရဲ့လားအဲ့လိုကျေးတောင်းခံရပြီးတော့ကိုကမချက်နိုင်တော့အကြတဝါကြောက်သွားကျေးကျင်ကလိုက်လာတယ်ဟုတ်ကျေးကျင်လိုက်လာတယ်ဆိုတာဘာပြောလို့ဆိုတော့အကောင်းတာလေးလည်းဥမပါတယ်ဟုတ်လားစိတ်ကိုယ်လေးပေါက်တဲ့အခါအဲ့လိုစိတ်ဉာဏ်လေးကပ်ပြီဆိုတော့ကိုယ်ကဒီလပြည့်ကြည့်တာလေမဟုတ်တာလုပ်တာလေဆိုတော့နောင်တာကြီးနဲ့အဲ့ဒါတွေကစိတ်ထဲမှာလွန်မှုပြီးတော့စိတ်နှလုံးမချမ်းမသာနေနေရတယ်အဲ့ဒီနောင်တာကြီးကကိုယ်ကိုနှိပ်စက်နေခြင်းဒီကနေဒါကကြီးရှင်တွေကကိုယ်ကိုတကောက်ကောက်လိုက်နေတာပါတဲ့ဦးဇင်းကတခါလေးစဉ်းစားကြည့်တယ်လူလောကကြီးမှာတချို့အကြီးအသေးတွေကောင်းလုံးလို့ဒီပြုစားတွေကိုမဟုတ်တဲ့နည်းတွေနဲ့ရှားနိုင်ရလို့ပြည်လုံးလေဆိုအောင်တော့တကယ်လို့ကမဟုတ်တဲ့နည်းနဲ့ရှားမယ်ဆိုရင်ပဂရိကျွေးတာကျင်းကောင်းကျင်းလိမ့်မယ်ဓမ္မနယ်ပယ်ရှုတော့ကအကုသိုလ်ကျွေးတာတော့ဘယ်နည်းနဲ့မှမကျင်းနိုင်ဘူးသိတဲ့သီလပြည့်ရှင်ကျင်းမကျင်းဘူးနော် ကျင်းမင်းရဲ့တော့အဲ့ဒါကျင်းခင်ကလည်းတောင်းလိုက်မယ်တဘောက်တော့လည်းလုပ်မယ်အဲ့ဒါတချို့ပြည့်စည်ချမ်းသာမလို့ချမ်းသာလာမယ်လို့သိမထင်နဲ့ပြန်သိလားသူเจ้าသူကောင်းသေးခင်မှာတွေ့ရလိမ့်မယ်ဘယ်လိုပဲအပေါ်ရန်ပေါ်ကျုံးနဲ့ဘယ်လိုပဲနေလိုက်မှာပဲကိုယ့်ကိုအေးချမ်းချမ်းနဲ့ကိုเจ้าကိုတွေ့မယ်ဆိုသိချမ်းသာတယ်ကမရှိမှာမဟုတ်ဘူးလေမဟုတ်တာလုပ်တယ်ဆိုတာဟာသိကိုရာရှိနိုင်ပါလားမရှိနိုင်ဘူးပေးတယ်လို့ကြားဖို့ပါတယ်ဦးဇင်းတော်ငယ်ငယ်ကလည်းသင်ရတယ်ဟိုဇက်တော်တို့ခုရှိတယ်လေဘုရားတော်ကကျောင်းသားဘုရားနဲ့ဒိတာဘမောဟဆရာကြီးဒီမှာပြင်ညာတင်တော့ဒိတာဘမောဟဆရာကြီးကသူ့သမီးကိုပေးစားဖို့တမလောင်းချတာကြားဘူးတယ်ပေါ့လားအဖေကဘယ်လိုဆက်တယ်ဆိုတော့ဒါတို့အိမ်ကိုကြမ်းတဲ့ဘသူမှမသိအောင်ပစ္စည်းတွေခိုးခဲ့အများဆုံးခိုးနိုင်တဲ့ပုဂ္ဂိုလ်ဟာသမီးနဲ့ပေးစားတယ်ဒီကလန်းကရိုးနေပါလေဒီလိုကြားဘူးတယ်အပီးပြီးခိုးလာတယ်ဘုရားတော်ကခိုးမလာဘူးအဲ့ဒီမှာဦးဇင်းတို့ကြီးလာမှအရသာခံမိတာလေးတခုကဘာလဲဆိုတော့ဆရာတော်ပြောတဲ့စကားပဲဆရာကြီးကလူမသိအောင်ခိုးရလို့ပြောတယ်တဲ့လူမသိအောင်မှခိုးလို့မရဘူးလေဒီလိုလူမသိအောင်ခိုးလို့ရမလို့လူတွေကကျင်းနေတာကိုကိုယ်တိုင်ကလူတယောက်မဟုတ်လားကဲကိုမသိအောင်တော့ခိုးလို့ရတာသူများမသိအောင်လားခိုးလို့ရမယ်ကိုဒီဟုတ်တော့ဒီလူကြီးမသိအောင်တော့ခိုးလို့မရဘူးဘလောက်လင်းနေထားလဲတော့ဒီတိုင်းမှိုင်းညာဒါကမကောင်းမှုလုပ်တဲ့သိက္ခာမရှိဆိုတာအဲ့ဒါကိုပြောတာလူတွေကတော့လုံခြုံနေလို့ထင်ကောင်းထင်လိမ့်မယ်ပေါ့မကောင်းမှုလုပ်တာလုံခြုံနေလို့ရှိတာအနည်းဆုံးအနည်းဆုံးတော့ဘယ်လိုသိတော့ကိုသိတယ်အဲ့ဒီကိုသိတဲ့အချက်ဟာကိုယ့်အတွက်ကြောက်ကြအကောင်းဆုံးပဲသဘောပေါက်ရလားဒါနဲ့ကိုပြီးတော့ကိုကြောင့်နဲ့တည်လို့နဲ့တည်နိုင်ခြင်းနဲ့လည်းပုဂ္ဂိုလ်တွေသိလိမ့်မယ်ထားပါတော့အဲ့ဒီအချက်ကတော့ယုံကြည်မှုပေါ်မှာမူတည်လိမ့်မယ်အနည်းဆုံးကိုကတော့မသိဘူးလားသိတယ်ကိုယ်တည်းရဲ့အတွက်ကြောင့်ဒီတဲ့ရဲ့တခြင်းနေရာလေးကာလမှာဦးဇင်းတို့ပြောနေကြပါပဲကိုယ်ဒီနေတည်းရဲ့ခံကိုယ်ဒီနေတည်းရဲ့လို့ကိုယ်ဒီနေရင်ရှိတယ်ကိုယ်ဒီနေတဲ့တရားသူကြီးဖြစ်လို့နေလို့ဒီခါလေးအဲ့ဒီနေပါကိုယ်ပဲတည်ရလို့လဲကိုယ်ပဲမင်းဒီလိုလုပ်တာကောင်းတာဟာကိုယ်ကပဲဒီခါတရားဖြစ်တော့ဟာငါဘာသာအဲ့လိုလုပ်ပြရတာပါဘာဖြစ်တယ်ညာဖြစ်တယ်နဲ့တောက်လဲချက်တွေပြရတယ်ရှိနေလဲကိုယ်ပဲပြီးရင်အမှုကိုစီရင်ဆုံးဖြတ်ချက်ချလိုက်တဲ့တရားသူကြီးကဘာဖြစ်လို့လဲကိုယ်ရဲ့ဖြစ်ပါနော်ဟုတ်ရဲ့လားဒါကြောင့်ပြိတ္တပေါ်သူတော်ကောင်းတို့မတရားတစ်ချက်ဈေးဝါကြကြတာတွေအသက်မွေးကြတာတွေတိလဆက်စည်းပြီးတော့ဈေးဝါကြကြတာတွေအသက်မွေးကြတာတွေအရှာကောင်းလို့ပဂရိကျေးတော့ကျင်းကောင်းကျင်းလိမ့်မယ်အကုသိုလ်ကျေးတိလပြည့်ခြင်းမျိုးတို့ကျေးလာတော့ကျေးပါမဟုတ်ဘူးလို့နားလည်ပြီးတော့ကျေးမကျေးဘူးဆိုရင်တော့ကျေးခြင်းကတပေါက်ပေါက်လိုက်မှာပဲဗျာအဲ့ဒါကိုအကြောင်းကိုမစင်သားရသေးနဲ့နောင်တရည်နဲ့တဖန်ပူပန်းနေရတဲ့သဘောအဲ့ဒါကျေးခြင်းတပေါက်ပေါက်လိုက်တာနောက်ဆုံးပဂတိကျွေးသမားတွေထောက်တန်းကြခြင်းအကျိုးတော်ခံရခြင်းနဲ့အဆုံးမသက်ဘူးလားအဆုံးသက်တယ်။သူဦးဇင်းတို့ဒီဓမ္မနယ်ပယ်တရားရှိတော်တိလပစ္စည်းညောင်ဖြစ်တဲ့ကြီးဟာလည်းပဲမေရေတိဋ္ဌံကိုရောက်ခြင်းဆိုတဲ့ထောက်တန်းကြတဲ့အကျိုးတော်ခံရတယ်ဆိုတော့အဲ့ဒါကိုပြောတာပါတဲ့။ဆွတ်ဆွတ်ကိုတူအောင်ရွက်သွားပြရဟောနိုင်တယ်နော်ဒီကကြီးမိုက်ပြ။အဲ့တော့ဒီသုတ္တံဒီတရားဒေသနာတော်ကိုဦးဇင်းတို့တွေ့လာကြည့်တော့လောကကြီးမှာဒုက္ခမှုတွေပြုကြတယ်တိလပစ္စည်းကြတယ်ဆိုတာဒီကျွေးကိုဘာကြောင့်ယူမိသွားတာလဲဆိုရင်စိတ်ကောင်းနှလုံးကောင်းဒီလိုတော့ဥစ္စာပစ္စည်းဆင်းရဲလို့ပါဥစ္စာပစ္စည်းကနှမျိုးရှိတာနော်တရားကြီးမိုင်ညာသတိဉာဏ်ရှိနေမြင်ရတဲ့စာရေးဝေရေးနေရေးကျမ်းမာရေးကိုဖြစ်ခြင်းပေးနိုင်တဲ့ဥစ္စာပစ္စည်းဆိုတာရှိတယ်လို့စိတ်ပိုင်းဆိုင်ရာဥစ္စာပစ္စည်းကိုမရှိဘူးလားရှိတာဘုံပြာသူတော်ကောင်းနေမြင်လို့တဲ့ကျန်တာဥစ္စာပစ္စည်းခုနှစ်မျိုးတော့မြတ်စွာဘုရားဟောတာလားဒါမဲ့ဒီသုတ္တပါတော်မြတ်စွာဘုရား၅မျိုးပဲပြောထားတယ်ဟုတ်ရလားသတိတည်းရလားတရားဟိဥဒ္ဒပဝိရိယပြင်ကြအဲ့ဒီတရားမှလုံပြီးဟူသောစိတ်ကောင်းရှိရင်အဲ့ဒါသီလရှိလိမ့်မယ်အဲ့ဒီတရားဟိဥဒ္ဒပဝိရိယပြင်ကြပြီးဟူသောစိတ်ကောင်းမရှိဘူးဆိုရင်တော့သီလပြည့်စုံလိမ့်မယ်ဟုတ်ရလားတရားကြီးမိုက်ပါဒါကြောင့်တရားတရားရှိရင်ရှိသလောက်သီလပြည့်စုံတယ်ဟိဥဒ္ဒပရှိရင်ရှိသလောက်သီလပြည့်စုံတယ်ကောင်းတာတွေကိုပြည့်စုံဖို့မကောင်းတာတွေကိုတားမြစ်ဖို့ဆိုတဲ့လုံလဝိရိယရှိရင်ရှိသလောက်သီလဖြစ်ဖြစ်ပဲ။ပညာရှိရင်ရှိသလောက်သီလဖြစ်ခြင်းလေးပဲ။ဒါကြောင့်သုတ္တရောကသုဏဒါနသုတ်မှာပြောစွာပြားကဟုတ်တယ်ဆိုပြီးတော့ပုဏ္ဏကြီးရဲ့စကားကိုထောက်ခံတာလေ။သီလဖြင့်ပညာကိုရှင်းတော်ရာဤပညာဖြင့်သီလကိုရှင်းတော်ရာဤဒါပြောတာ။နောက်ဆုံးဦးဇင်းတို့သုတ္တပတိမဉ္ဇဉ်ကိုရပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဒီအသက်ကြီးဟူသောအကြောင်းကြောင့်တောင်းမှာဘာဝတိလာကိုမချိုးဖောက်တော့ဘူးမဖြစ်သေးတော့ဘူးဟုတ်ရဲ့လားအင်းအဲ့တော့တိလာဒီပညာကြီးဟူသောအကြောင်းကြောင့်ပြည့်စုံနိုင်တယ်ဆိုတာမထင်ရှားဘူးလားထင်ရှားတယ်အ အဲ့တော့ဘုရားတို့ပြောနေတဲ့အချက်တစ်ချက်ဒါပြည့်စုံသွားပြီနော်သီလဘာကြောင့်ပြည့်စုံနိုင်တယ်လဲသီလဘာကြောင့်ဖြည့်ဆည်းသွားနိုင်တယ်လဲမိကောင်းရဲ့စိတ်ကောင်းရဲ့ရှိရင်သီလပြည့်စုံနိုင်ပါလေမိကောင်းရဲ့စိတ်ကောင်းရဲ့ရှိရင်လည်းဆိုရင်သီလပြည့်စုံနိုင်ပါလေဟုတ်ရဲ့လားဒါကြောင့်ဘဝမှာအင်မတန်အရေးကြီးတဲ့သီလစီတမာတိပညာသူတော်ကောင်းတရားပေါင်းစုံတို့ရဲ့တရားဖြစ်တဲ့အတွက်ကြောင့်အလုံးကိုအခြေခံကြတဲ့ဒီအင်မတန်အရေးကြီးတဲ့သီလတရားကိုပြည့်စုံအောင်ကြိုးစားကြဖို့မလိုဘူးလားလိုတယ်။ဒါကြောင့်ဦးဇင်းတို့သီလနဲ့ပတ်သက်ပြီးတော့ပြောပြပါဗျာ။အင်္ဂုတ္တမဟောဒါရလေးကိုနည်းနည်းလေးအရှင်းရလို့ဖြတ်ပြောအောင်မယ်။လူလောကကြီးမှာဈာန်နာဒုက္ခဆိုတာ၄မျိုးရှိတယ်တဲ့။ဒီလိုဈာန်နာဒုက္ခဘယ်နှမျိုးရှိလဲ။၄မျိုးရှိတယ်။ဒါလူတွေအတွက်အင်မတန်တင့်တော်တဲ့သိတဲ့သိလိုက်တဲ့တရားတစ်ခုပါတရားလေးကနမတိကျမ်းသာပါလေဆိုရင်အဋ္ဌိဒုက္ခတဲ့ကိုကြလို့ပွေလို့ဓမ္မဟုတ်ကိုရဲ့ကုသိုလ်ကအကျိုးပေးကြပချာရမပွေရပဲနဲ့ရလာတဲ့ရှိလာတဲ့ပစ္စည်းလေးတွေမရှိဘူးလားရှိတယ်ဒါလေးတွေကိုတစ်ခါတလေအာယုံပြုတ်ပြီးတော့နားမရှိတယ်တော်သေးရဲ့ကျမ်းသာဒုက္ခမရှိရဘူးလားဖြစ်တယ်အဲ့ဒါအဋ္ဌိဒုက္ခပေါ့နောက်ဦးဇင်းတို့ဒုတိယကဘောဂဒုက္ခသုံးဆောင်ခံစားရတဲ့ကျမ်းသာရှိတာလေးကိုကိုယ်ကိုယ်တိုင်ခံစားမယ်လူမဲ့တမ်းမဲ့ဒီမဲ့ကမ်းမဲ့ရှိခြင်းကြောင့်အဲ့လိုအလုံးချလိုက်တဲ့အခါမှာစိတ်နှလုံးကျင်နေရတာမရှိဘူးလားရှိတယ်အဲ့ဒါဘောဂဒုက္ခတဲ့ဒါလူတိုင်းမှာထိုက်တဲ့လောက်ရှိကြပါတယ်နော်နောက်ပြီးတော့အာနမေယဒုက္ခကျွေးကင်းတဲ့ချမ်းသာဒါလောကီလူပြောတာနော်ကိုယ့်ရဲ့ဝင်ဝင်နဲ့ထွက်နေကိုတိတိကျကျစိတ်ကြည်စည်နေပြီးတော့သူများကိုပေးနေရရှိတာများကောင်းဖို့မကောင်းဘူးနောက်ဆန်တခြင်းတဲ့နဲ့သာမတေဘူးလေးနဲ့ပဲနေရနေရမပြီးကြီးလေးနဲ့ပဲစားရစားရဘယ်တော့မှကျိုးမယူဘူးဆိုပြီးတော့အေးအေးချမ်းချမ်းနေနေစိတ်ရှိတဲ့ပုံကိုယ်လေးပေါ့လေဟုတ်လားကျွေးကင်းချက်တာဒါကြောင့်သူ့မှာကျွေးကင်းတယ်ကျွေးကင်းတဲ့အတွက်ကြောင့်ဘိုးဘင်းကျွေးနဲ့ပတ်သက်ပြီးတော့ဘာမှပူဇော်မရှိအဲ့ဒီချမ်းသာကိုလည်းပဲမြတ်စွာဘုရားကတတိယချမ်းသာအနေနဲ့ထည့်ထားတယ်နော်အဲ့တော့တောင်းတူလို့ချမ်းသာကလည်းမျိုးတော့သုံးမျိုးအတ္တိဒုက္ခရှိတယ်ဆိုတော့ကျမ်းသာဘောဂဒုက္ခသုံးဆွဲတယ်ခံစားတယ်ဆိုတော့ကျမ်းသာအနန္တယဒုက္ခကြီးခြင်းတယ်ဆိုတော့ကျမ်းသာနောက်ဆုံးနံပါတ်၄ကျမ်းသာကြီးခြင်းတယ်တဲ့အဲ့ဒါကဘာလဲဆိုတော့အနာဝိဇ္ဇဒုက္ခအပြစ်ခြင်းတဲ့ကျမ်းသာတဲ့သိစဘောကြတယ်ငင်းကြီးလေးကတော့ဦးစင်ကဒါလိုတော်တော်သဘောကြတယ်အပြစ်ခြင်းတဲ့ကျမ်းသာလေနောက်တကယ်ကြီးပိုင်းကျမ်းသာတဲ့တော့အပြစ်ခြင်းတာဟာကျမ်းသာပါပဲတကယ်တမ်းကတော့အင်မတန်ရှင်းတယ်ပေါ့စိတ်ထဲမှာဘာမှစိုးရင်လည်းမကြည့်ဘာမှပူလည်းမကြည့်အင်မတန်တွတ်တတ်တယ်အပြစ်ကင်းတဲ့ချက်ပါအဲ့ဒီမှာတော့မြတ်စွာဘုရားကကာယကအပြစ်ကင်းခြင်းဝစီကအပြစ်ကင်းခြင်းမနောကအပြစ်ကင်းခြင်းလို့မနောကကိုပါထည့်ထားတယ်အဲ့ဒါကတော့အင်မတန်လေးနဲ့သွားပြီးအဲ့ဒီလေးတွေကိုရှင်းဖို့ရကြတော့နော်ဒါတော့ဒကာတော်မတို့ဦးဇင်းတို့အပေါ်ရန်ကာယကဝစီကအပြစ်ကင်းတယ်ဆိုရင်ကိုပဲတော်တော်ကြီးကိုချမ်းသာပြီလို့ပြောလို့ရတယ်ဟုတ်ရဲ့လားအဲ့ဒီမှာဒီကုန်းကျုံရဲ့ဆော်ပြဘာဟောထားလဲဆိုတော့စိတ်သားတို့တဲ့အဲ့ဒီစိတ်ကပြောခဲ့တဲ့အတ္တိဒုက္ခဘောဂဒုက္ခအနတ္တယဒုက္ခရှိတယ်ဆိုတဲ့ချမ်းသာသုံးဆောင်တယ်ဆိုတဲ့ချမ်းသာကြီးကင်းတယ်ဆိုတဲ့ချမ်းသာဒီတဲ့နောက်ဆုံးပြောလိုက်တဲ့အနာဝိဇ္ဇဒုက္ခအပြစ်ကင်းတယ်ဆိုတဲ့ချမ်းသာရဲ့ဆက်ချောက်စိတ်စိတ်ကိုတစ်စိတ်တောင်မပြီးပါဘူးတဲ့အတ္တိထပြောတယ်နော်ရဲ့ဆော်ပြကဒါကြောင့်လောကကြီးမှာတကယ့်ချမ်းသာအစ်စ်ဒီပါလဲလို့နေရင်အပြစ်ကင်းတဲ့ချမ်းသာလို့ဆိုရတဲ့အနာဝိဇ္ဇဒုက္ခပါပြည်ပြဥ္ဇာတွေမရှိတဲ့နေပါသေးဟုတ်လားအခြေခံသာဝတ္တိရေတော့ပြည်စုံအောင်ကြိုးစားရမှာပေါ့နော်အဲ့လောက်ကြီးဦးဇင်းတို့မတိနားမလဲဆိုတော့ပြောနေတာမဟုတ်ဘူးဟုတ်ရလားတို့တော့ဒီချုပ်လူတွေရဲ့လောဘကစီပင်းရင်စီပင်းစီပင်းရင်စီပင်းရင်ဘလောက်ရှိလို့မှတော်ပြီတန်ပြီဆိုတာရှိတာမဟုတ်ဟုတ်ရလားဒါကြောင့်လူလောကကြီးမှာရှိလို့ဖြစ်တဲ့ချမ်းသာတွေအပြစ်ကင်းလို့ဖြစ်ရတဲ့ချမ်းသာကအများကြီးမတားဘူးလားနေတဲ့ထိုင်တဲ့ကိုအင်မတန်ကြီးပြီးတယ်နော်တရားကြီးမိုင်ညာအဲ့တော့အပြစ်ကင်းတဲ့ချမ်းသာဆိုတာအနည်းဆုံးသီလရှိပြီဆိုရင်စတဲ့နီးစားလို့မရဘူးလားရပြီဟုတ်ရဲ့လားဒါကြောင့်လောကကြီးမှာရှိတယ်ပဲကြိုးကြိုးပုံများတယ်ပဲကြိုးကြိုးကြွကျင်ပါတယ်ပဲကြိုးကြိုးဘယ်လိုပဲကြိုးကြိုးအပြစ်ကင်းတဲ့ချမ်းသာဆိုတော့မမိပါဘူးလို့နားလည်ပြီးတော့သီလကိုပြည့်စုံစင်တရားအောင်တောင်းတင်းပြီးတော့အပြစ်ကင်းတဲ့ချမ်းသာကိုရအောင်ယူကြဖို့အရေးမကြီးဘူးလားအရေးကြီးတယ်ဒါကြောင့်ဦးဇင်းတို့မြတ်စွာဘုရားကသီလကိုအရေးကြီးလို့ပရိနိဗ္ဗာန်စံဃာကြီးမှာဒီပရိနိဗ္ဗာန်တုတ်ကိုဟိုတနေ့ကကောင်းကောင်းသိကြည့်တယ်။ဘာလို့သိရတော့ဆိုတော့ဒီဒီခါကျအသေးစိတ်လေးကြည့်တော့မှသူကစစ်စစ်ပေါက်ပေါက်ကြည့်တော့မှသိရတာဗျ။ဒီတရားကိုတဲ့အချိန်များစွာ အခါမုံများစွာဟောတယ်ပြိနိဗ္ဗာန်သံဃာလေးလေးမှာတက်ပြီးတော့အဲ့ဒီတရားကဘာလို့ဆိုတော့မရှိဘူးတတော်လေးဒီတရားကြီးဆက်ပြီးတော့ဟောတယ်ဟိုနားရောက်တဲ့ဒီတရားအချိန်မုံများစွာဟောတယ်တဲ့အဲ့ဒါဘာလို့ဆိုတော့ဣတိတိလဣတိသမารိဣတိပညာစစ်သားတို့ဣတိကသီလတိဣတိကသမာဓိတိဣတိကပညာတိအဲ့လိုဟောပြီးတော့ဘာပြောလဲဆိုတော့သီလမှာတည်ပြီးတော့ကြွားမြားရတဲ့သမာဓိတိညာသောအကျိုးရှိတယ်ညာသောအနိစ္စင်ရှိတယ်သမာဓိမှာတည်ပြီးမှီးပြီးတော့ဖြစ်စေအပ်သောပညာတိညာသောအကျိုးအနိစ္စင်ရှိတယ်ညာသောတကောရှိတယ်ပညာမှာတည်ပြီးတော့ဖြစ်စေအပ်သောစိတ်တိကောင်းစွာအတော်တရားတို့ကလွန်မြောက်လိမ့်မည်တဲ့ပိဋကမများဘူးလေးချက်ထဲဒါလေးမှတ်သားပါနော်ဒီကုန်းတို့လေးဒီကုန်းတို့လေးနော်ဘုရားရဲ့တရားဒါပရိနိဗ္ဗာန်သံဃာနည်းမှာအနှစ်ထုတ်သွားတယ်လို့တော့ဦးဇင်းကခံစားရတယ်။ဒါပရိနိဗ္ဗာန်သံဃာနည်းမှာပဲဒါကြီးဒါရီကြီးထက်ထောတော်တာ။ဒီဟာလေးကြီးထက်ထောတော်။ဒီပြင်တရားမှာဒါကြီးထက်ထောတယ်လို့မပါဘူး။အဲ့ဒါလေးကြတော့အဲ့ဒီအပိုက်ကလေးကိုကြတော့ခဏတိုင်းလေးပါတယ်။မပြောငင်လေးမှာဒီတရားကိုဒါအချိန်များစွာဟောတယ်ဆိုတော့ဒါလေးပါတယ်။ပြန်ပြောမယ်နော်။ဒါသီလပါတဲ့ဒါသမာဓိပါတဲ့ဒါပညာပါသီလကိုအခြေခံပြီးတော့ပွားများသောသမာဓိတည်များစွာသောအကျိုးအနိစ္စင်ဖြစ်တယ်။သမာဓိကိုပြီးပြီးတော့ဖြစ်စေအပ်သောပညာတည်များစွာသောအကျိုးအနိစ္စင်ဖြစ်တယ်။ပညာကိုပြီးပြီးတော့ဖြစ်စေအပ်သောစိတ်တည်ကောင်းစွာအာတောတရားတို့ကလွန်မြောက်လိမ့်မည်တဲ့။နော်အာတောတရားဆိုတာဒိဋ္ဌဘောပြောင်းလို့ကြားလို့ရနော်။စိတ်ကိုအယံဘူးသမားတယောက်တို့ကမောကမဖြစ်စေတတ်တဲ့အရာတွေပေါ့။ကမာကာမတဝါဘဝတဝဒိဋ္ဌတဝအဝိဇ္ဇတဝလို့ကြားဦးတယ်နော်ကာမတဝဆိုတာကကာမဘောအာယုန်တွေကိုလိုလားမဲ့မောတာဘဝတဝဆိုတာကဘဝကိုမဲ့မောတဲ့တာဒိဋ္ဌတဝဆိုတာကသင်္ချာရှိနေတဲ့ယုံ nant ကိုငါတို့ကျူလို့မှတ်ပါခြင်းဖြင့်ဆွေးနွေးမှတ်ထင်တာဒိဋ္ဌိပေါ့တက္ကာယဒိဋ္ဌိပေါ့အဝိဇ္ဇတဝဆိုတာကမောဟပေါ့နော်ဒိဋ္ဌာလေးပါးကိုမသိတဲ့သဘောအဲ့ဒီအတော်တရားတွေကလွတ်မြောက်စေတယ်တဲ့ပညာပါပြီးပြီးတော့ထားအပ်သောစိတ်အဲ့ဒီပညာကဘယ်မှာပြီးပြီးတော့ဖြစ်ရမှာလို့ဆိုတော့သမာဓိမှာပြီးပြီးတော့ဖြစ်ရပါအဲ့ဒီသမာဓိကဘယ်မှာပြီးရမှာလို့ဆိုတော့သီလမှာပြီးပြီးတော့ဖြစ်ရတော့သမာဓိရဲ့သီလကစတာလို့သီလကစတာလေဗျဟုတ်ရလားဒါကြောင့်ဦးဇင်းတို့ပြီးတော့တော်တော်တို့ဒီကိုချင်းသီလဒီမိခင်ဖြစ်ပါလေမှာလည်းပဲသီလမိခင်ဆိုပြီးတော့တခဏတည်းမပါဘူးလားပါတယ်နော်မိဘရောက်ကြောင်းတရားမှာသူ့ကိုဖယ်ထားလို့တော့ဘယ်လိုနည်းနဲ့မှမဖြစ်ဘူးဟုတ်ရလားဒါကြောင့်နံပါတ်1အခြေခံကြတဲ့နေရာကနေစကြဖို့မလိုဘူးလားသူတော်ကောင်းတရားကိုတကယ်သိဝင်စားတယ်သိကျမ်းနာမှုကိုတကယ်မြတ်လို့တယ်ဘဝလွတ်မြောက်ရေးကြီးမှန်းထားတယ်ဆိုလို့ရှိရင်သီလကိုစတင်ပြီးတော့ပြည့်တော်အောင်ကြိုးစားဖို့မလိုဘူးလားဒီသူ့ရှင်းတဲ့လူသွားရမှာနော်အမြင့်တဲ့အမှတ်ရလုံးလုံးလို့မဖြစ်ဘူးဟုတ်ရလားသီလသမာဓိပညာဟုတ်ရနော်ဒါကြောင့်ဒီတော်တော်တို့ကိုဦးဇင်းတို့ဒီကနေ့ကတနာရီနဲ့ဆန္ဒရီနဲ့အချင်းယူပြီးတော့သီလနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ခေါင်းထဲမှာသတ်သားထားတာလေးတွေပြီးတဲ့ပြီးလိုက်တယ်လို့ထင်တာလေးတွေကိုရွေးချယ်ပြီးတော့ဒါပြောလိုက်ပါတယ်အကျဉ်းများအဖြစ်တော့2မျိုးပေါ့နော်သီလကြည့်ရင်းညောက်ရာရှိမဲ့အကျိုးကျေးဇူးများသီလပြည့်စည်ခြင်းညောက်ရာရှိမဲ့အပြည့်များဒုက္ခများဒါကိုအကျိုးအပြည့်နေတဲ့ပထမအပိုင်းပေါ့ဟုတ်ရနော်နောက်ဒုတိယပိုင်းနဲ့ဗာပြောတော့သီလဘာကြောင့်ပြည့်စုံသွားနိုင်တယ်လဲ။သီလဘာကြောင့်ပြည့်စုံနိုင်တယ်လဲ။အပြင်အကြောင်းတွေကတော့ဘာတွေ့ရလဲ။မိတ်ကောင်း၊ဆွေကောင်းကိုတွေ့ရတယ်။ပြည့်စုံခြင်းရဲ့အကြောင်းပေါ့နော်။အပြင်အကြောင်းတွေကတော့ဘာတွေ့ရလဲ။ဣနာတုတ်တံကိုအထောက်အထားပြုပြီးတော့တတ္တာ၊ဟိဟိ၊ဩတ္တပ၊ဝရိယ၊ပညာ။အဲ့ဒီစိတ်ကောင်းနှလုံးကောင်းစိတ်ဓာတ်ရဲ့အကြီးအသေး၅ချက်ရှိရင်ရှိသလောက်သီလပြည့်စုံလိုက်တယ်။မရှိရင်မရှိသလောက်သီလပြည့်စုံပြီးတော့ဓမ္မနယ်ပယ်သံဃာတစ်ခွင်မှာကျွေးတွေယူပြီးတော့အမျိုးမျိုးသောခန္ဓာဝင်တွေနဲ့ကျွေးကိုဆက်ရတဲ့အနေအထားမှာရှိမနေဘူးလားရှိနေတယ်။ဒါကြောင့်ဒေသဘောသူတော်ကောင်းတို့အကြီးကြီးသောသီလရဲ့အကျိုးဖြစ်တွေကိုနားလည်ပြီးတော့သီလနဲ့ပြည့်စုံအောင်သီလပြည့်စုံခြင်းရဲ့အကြောင်းတရားတွေကိုစုဆောင်ပြီးတော့စက်နိုင်တဲ့ကသီလကိုပြည့်စုံအောင်ကြိုးစားကြဖို့မလိုဘူးလားလိုတယ်။ဟိုလုံးဝသီလအပြည့်ကြီးဘူးဆိုတာကတော့ကုသိုလ်ရှင်တွေမှာမဖြစ်နိုင်ဘူး။ဟုတ်ရဲ့လား။မဖြစ်သေးဘူးပေါ့။သောတာပန်ဖြစ်ပါမာဘာတိလဆိုတာပြည့်ပြည့်စုံစုံသင်ပြလာသူတို့တွေဘုရားမှာပြည့်စည်သွားတာတွေတောက်ကြသွားတာတွေရှိလိမ့်မယ်အဲ့ဒါကိုဘုရားဘယ်လိုလုပ်ရမှာလဲဆိုတော့ငါနောက်တစ်ခါမလုံကျူးသေးမလုံကျူးတော့ဘူးလို့အဲ့ဒါလို့စိတ်ထဲကဆုံးဖြတ်ပြီးတော့ တက်နေလည်းများတင်းတင်းငင်းပြန်ပြီးတော့ကြောင်စည်းဖို့လိုတယ်အဲ့လိုနည်းနဲ့ပဲသွားရမှာပဲနော်သီလကိုတတိပြက်ပြီးလုံးဝဖြူကျင်သွားတာကသာဝတိလဖြူကျင်တာကသောတပန်ဖြစ်မှာဖြူကျင်တာဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ဒီကြားထဲမှာသီလပြည့်စည်လို့ဟုတ်စိတ်မပြည့်ရဘူးလို့လည်းပြောလို့တော့မဖြစ်ဘူးစိတ်မပြည့်ဘူးဆိုရင်သူကနေရာဖောက်ပြက်နေမှာပဲလေဟုတ်လားစိတ်လန့်မှုကတော့ရှိဖို့မလိုဘူးလားလိုတယ်အဲ့နဲ့လည်းပြည့်စုံအောင်ကြိုးစားဖို့မလိုဘူးလားလိုတယ်ဟုတ်လားသို့တော့ပြည့်စည်တဲ့အခါမှာလည်းအရင်ကြီးနောင်လာတွေနဲ့ပူလောင်ပြီးတော့လည်းမနေဖို့ကမလိုဘူးလားဟောပြောရတာတော်တော်ခက်တယ်နော်ဒါကြောင့်ဦးဇင်းတို့ဟောသတိပဋ္ဌာန်တန်ကျုပ်မှာဘာဝတိလပြည့်စုံခြင်းရင်တတိပဋ္ဌာန်တရားကိုပွားများရမယ်လို့ဟောတာအဲ့ဒါတော့အကောင်းဆုံးနည်းပဲနောက်ဆုံးတတိလေးနဲ့တရားနှလုံးချင်းပြက်လာပြီဆိုတော့သီလဟာလောကီခြင်းစိတ်ကိုမရှိတော့တဲ့အနေအထားမျိုးကိုရောက်မသွားပြီဘူးလားရောက်သွားနိုင်တယ်ကျူစားဖို့တော့လိုတယ်လေးကြမင်းပြန်ထပဲဟုတ်လားလေးကြတဲ့အတိုင်းဒီတိုင်းကြီးနေမယ်ဆိုရင်တော့ဒါဘယ်လိုမှဖြစ်မှာမဟုတ်ဘူးနော်ဟုတ်လားဒါကြောင့်ဘိသဘောတရားလို့ဒါကတော့ရင်းနေလို့တော့ဆက်ပြီးတော့ပြောတာပါဟုတ်ရဲ့လားအေးဒါကြောင့်ဒီနေ့ကဦးဇင်းတို့သီလနဲ့ပတ်သက်ပြီးတော့ဒီလောက်ဆိုလို့ရှိရင်ဒီအပြင်တို့လေးအပြင်မှာပြည့်စုံပြီလို့ဦးဇင်းတို့ထင်ပါတယ်ဟုတ်ရဲ့လားဒါကြောင့်ဒီတော့ကောင်းတော်ဟောင်းတို့ဒီအခြေခံကြသောသီလကိုမိမိတို့တဏ္ဍာမှာပြည့်စုံအောင်အောင်ကြိုးစားပြီးတော့ဖြည့်ပြန်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့ဒီနေ့ကသီလတရားကိုသုံးတတ်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓသုဝဝိနသရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗဒေဝတာသဗ္ဗဓမ္မသုဝဝိနသရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗဒေဝတာသဗ္ဗဓမ္မသုဝဝိနသရာဒုက္ခိဘွန်တုတိဒီလိုမှန်တဲ့တရားနာပိတ္တပေါင်းတော်ဟောတုသာတာအလုံးသောတတဝအနန္တတို့အားသဗ္ဗမင်္ဂလာလောကီသဗ္ဗတရာကောင်းဆိုရမြမင်္ဂလာဝါဝတိဘဝတေကောင်းစွာပတိရှိတော်မူကြပါစီတည်းသဗ္ဗဒီဝတာမိရုကနာကိုပါစောင့်ကြတေကဘုမန္တမိရုဤဝါစောင့်ကြတေကဘုမန္တမိရုသာနာမိရုကဝါမစောင့်ကြစောင့်ကြတေကဘုမန္တနာမြနာကောင်းတဲ့ပေါင်းတော်ကလေးပဲရေခန္တုကောင်းစွာပတိစောင့်ရှောက်တော်မူနိုင်ကြပါစီတည်းသဗ္ဗဝရာနုဘဝေနကေငါဝါလူတေစုမငါပြည့်တော်မူကြတဲ့သုတ္တတာဘာဝရဲ့ရှင်ကိုယ်တော်မြတ်တို့ရဲ့တကုတ်တင်းသောအာနုဘောတို့တို့ကြောင့်၎င်းသာဝရမလူဝဝိနာမေလီရန်ဘူလီရန်ဒိဗံပရိယတိယုသောသောစေရန်တော်တင်းရတော်မြတ်တို့ရဲ့တကုတ်တင်းသောအာနုဘောတို့တို့ကြောင့်၎င်းသာဝတံဃာလူဝဝိနာဗေကတံလေးရပလတံလေးရဝိသောသောစီယောတော်ရိယသံဃာရှင်မြတ်တို့နှင့်တကားသီလဝုန်တော်သည်ကိုပညာကုန်တို့နဲ့ပြည့်စုံတော်မူကြသောတမှုတိတံကအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တဘုဒ္ဓေသောအာနုဘောတော်တို့ကြောင့်၎င်းတရားနေရကြပါဘေကဝဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုသိနေကြကြပါသတ္တရဲ့ရှိတာကိုသိဘောတို့ကောင်းစွာမသိဖြစ်တော်မူကြပါစီတည်း